Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2026ခုနှစ်နိုဝင်ဘာလ5ရက်စနေနေ့ညပဲအစီအစဉ်တွေစတင်နေပါပြီ။လိုင်းလက်မီတာ190၊လိုင်းဒိုမီတာ25 32 50တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကနေပြီးတော့လည်းဖမ်းယူနိုင်ပါပါရှင်။ကျွန်မခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါတသက်ရှင်များရှင်။ဒီကနေ့ညဖက်သတင်းတွေကိုကျွန်မအနန်းလောင်နဲ့မအီတန်စင်တို့ပြောပြပေးမှာပါ။American သမ္မတရွေးကောက်ပွဲကျင်းပဖို့ရက်ပိုင်းလောက်သာကျန်တော့တဲ့အချိန်မှာပဲ Al-Qaeda အကြမ်းဖက်သမားတွေတိုက်ခိုက်လာနိုင်တဲ့ဆိုတော့အတိအကျမဟုတ်တဲ့ချိန်ချောင်းမှုတွေထွက်ပေါ်လာပါတယ်။ Iraq နိုင်ငံထက်က IS စစ်သွေးကြွတွေရဲ့အမှားခံမြစ်ဖြစ်တဲ့မိုဆူးမြို့မှာ Iraq အထူးတပ်ဖွဲ့တွေနဲ့ Jihad စစ်သွေးကြွတွေကြားတောက်ကြနေကအပြင်းထန်တိုက်ပွဲဖြစ်ပွားပါတယ်။တောင်ကိုရီးယားသမ္မတပတ်ကွန်ဟေနှုတ်ထွက်ပေးဖို့တောင်ဆိုဆန္ဒပြကြသူထောင်နဲ့ချီရိုကဒီနေ့မှစူဝေဆန္ဒပြနေကြပါတယ်။ဒီလိုသတင်းတွေကြားမှာပါမခွန်ညုံ။
ကောင်းပါပြီရှင်။အခုညနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ရခိုင်ပြည်နယ်အတွင်းရဲခင်းစခန်းတွေအကြမ်းဖက်တိုက်ခိုက်မှုတစ်ကြော့ပြန်ဖြစ်လာနေတဲ့အပေါ်မှာဒီဒေသအတွင်းလုံခြုံရေးလူမှုအဖွဲ့အစည်းပေါင်းစုံကစိုးရိမ်နေတာနဲ့တပြိုင်တည်းပွင့်လင်းမြင်သာမှုရှိရေးနဲ့ပတ်သက်လို့လဲ
ပွင့်လင်းမြင်သာမှုဆိုတာကဒေသခံတွေရဲ့နော်အားကိုးမှုယုံကြည်မှုကလည်းပိုပြီးတော့ယူနိုင်နေပေါ့နော်အဲ့ဒါကြမှာအခုတော့တစ်ဖက်ကနေပြီးတော
့အစ္စလမ်သာသနာရေးရာကောင်စီအဖွဲ့ဝင်ဦးဝင်းထွန်းစိုးရဲ့ပြောပြချက်နဲ့အတူနားဆင်ရမှာပါအဲ့ဒီနောက်ဇီကာဗိုင်းရပ်စ်ပေါ်စိုးရိမ်မှုတွေအကြောင်းသတင်းတောက်မှတ်စုနဲ့မြစ်ဆုံစီမံကိန်းဆက်တင်မဆက်တင်ဆိုတော့မြန်မာတခွင်အစီအစဉ်တွေကိုလည်းထုတ်လွှင့်ပေးသွားမှာပါရှင်ဒီလိုအစီအစဉ်တွေမတိုင်ခင်အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့မတ်အီတန်စင်တို့ကြေညာပေးပါမယ်ရှင်
American သမ္မတရွေးကောက်ပွဲကျင်းပဖို့ရက်ပိုင်းလောက်သာကျန်တော့တဲ့အချိန်မှာပဲ Al-Qaeda အကြမ်းဖက်သမားတွေတိုက်ခိုက်လာနိုင်တယ်ဆိုတော့အတိအကျမဟုတ်တဲ့ချိန်ချောင်းမှုတွေထွက်ပေါ်လာတာကြောင့် New York, Texas နဲ့ Virginia ပြည်နယ်ကတာဝန်ရှိသူတွေအထူးသတိထားကြဖို့ဗဟုအစိုးရတာဝန်ရှိသူတွေကသတိပေးထားပါတယ်။နောက်ထပ်ရလာတဲ့သတင်းအချက်အလက်အသစ်တွေပေးပို့ကြဖို့အသေးစိတ်တွေနဲ့ပြည်နယ်အရာရှိတွေကိုတာဝန်ရှိသူတွေကအကြောင်းကြားထားပါတယ်။အတိအကျပြောမထားဘူးဆိုတဲ့ချိန်ချောင်းမှုတွေကိုစီစစ်နေတယ်လို့နယူးယောက်ရဲ့အရာရှိတွေကပြောပါရယ်။တနင်္ဂနွေနေ့နယူးယောက်မှာကျင်းပမဲ့လူထောင်ပေါင်းချီပါဝင်ဆင်နွှဲကြတဲ့နှစ်ပတ်လည်မာရသွန်ပြည်ပွဲအတွက်လည်းတာဝန်ရှိသူတွေဘက်ကကြိုတင်ကောက်ပွဲမှုတွေလုပ်နေပါရယ်။ Virginia နဲ့ Texas ပြည်နယ်အုပ်ချုပ်ရေးမှူးတွေကလည်းအခြေအနေကိုစောင့်ကြည့်နေကြပါရယ်။ဒီအချိန်မှာတော့သမ္မတလောင်းနှစ်ဦးဖြစ်တဲ့ Donald Trump ရော Hillary Clinton ကပါရွေးကောက်ပွဲအဆုံးအဖြတ်ပေးမယ်လို့ဆိုတဲ့အကြိမ်နဲ့မဲဆွယ်ရမယ့်ပြည်နယ်တွေကိုအာရုံစိုက်ပြီးတော့မဲဆွယ်စည်းရုံးနေကြပါရယ်။ဖီလာဒဲဖီးယားပြည်နယ်က Hillary Clinton ရဲ့စနေနေ့အမဲဆွဲပွဲကိုအဆိုရော Kerry Perry ကခံနာမှုအဖြစ်ဆောင်ရွက်သွားမှာပါ။တောက်ကြနေက Hillary ရဲ့ Ohio ပြည်နယ်မဲဆွဲပွဲမှာလည်းနာမည်ကြီးအဆိုရော Beyoncé ကိုဆုံးလွှဲတက်ရောက်ဖျော်ဖြေခဲ့ကြပါရယ်။ပြိုင်ဖက်သမ္မတလောင်း Donald Trump ကတော့တောက်ကြနေ Pennsylvania ပြည်နယ်မဲဆွဲစည်းရုံးပွဲအတွင်း Jay Lo ရို့ Jay-Z ရို့လိုအဆိုရော Rihanna လာစရာမလိုပဲသူကိုယ်တိုင်ရောက်နေတာဖြစ်တယ်ဆိုပြီးတော့ Hillary ကိုလောင်းပြောင်းပါရယ်။ဒီကနေ့စနေနေ့မှာတော့သမ္မတလောင်းနှစ်ဦးစလုံးသူမသားကိုမသားဖြစ်နေကြတဲ့ Florida ပြည်နယ်မှာစီယုံရေးဆင်ကြမှာပါ။နောက်ဆုံးကောက်ယူထားတဲ့လူလူဒဘောရာစစ်တမ်းတွေအရ Florida ပြည်နယ်မှာသမ္မတနှစ်ဦးစလုံးသမ္မတလောင်းနှစ်ဦးစလုံးသူမသားကိုမသားဖြစ်နေကြတာဖြစ်ပါတယ
်။တူရကီနိုင်ငံမှာတိုက်ခိုက်ကိုထောက်ခံတဲ့ကွန်ဟိုရီးယားသတင်းစာရဲ့အကြီးအကဲနဲ့သတင်းတော်၉ဦးကိုဖမ်းဆီးဖို့တရားရုံးကစနေနေ့မှာပဲအမိန့်ထုတ်လိုက်တယ်လို့တူရကီနိုင်ငံကသတင်းတွေမှာဖော်ပြကြပါတယ်။ဒီကိစ္စကြောင့်ပဲတူရကီမှာလွတ်လပ်စွာထုတ်ဖော်ခွင့်နဲ့ပတ်သက်လို့နိုင်ငံတကာရဲ့စိုးရိမ်မှုတွေလည်းမြင့်တက်လာနေပါတယ်။သူတို့ကိုယ့်ဦးကိုဒီသတင်းမှအစောပိုင်းကတည်းကထိမ့်သိမ်းထားပြီးတော့အခုဖမ်းဆီးမိတ်ချလိုက်တာဖြစ်ပါတယ်။သူတို့ကဇူလိုင်လ15ရက်နေ့မှာဖြစ်ပွားခဲ့တဲ့အာဏာသိမ်းမှုကိုလှုံ့ဆော်တယ်ဆိုတဲ့စစ်သွေးကြော်ရင်နဲ့ပတ်သက်မှုရှိတယ်ဆိုပြီးတော့လည်းတရားစွဲခံထားတာဖြစ်ပါတယ်။တူရကီကနောက်ထပ်ဖမ်းဆီးမှုတစ်ခုမှာတော့ကာဒစ်စ်တွေကိုထောက်ခံတဲ့နိုင်ငံရေးသမားတွေကိုတူရကီနိုင်ငံကဖမ်းဆီးပြီးအင်တာနက်ကိုပိတ်လိုက်တဲ့အပေါ်မှာအမေရိကန်ပါဝင်ပြင်သစ်ဂျာမနီဗြိတိန်နဲ့ကုလသမဂ္ဂတို့ကစိုးရိမ်တယ်လို့တောက်ကြနေကပြောလိုက်ပါတယ်။တူရကီရဲကညဘက်ဝင်ရောက်စီးနင်းမှုတွေလုပ်ပြီးတဲ့နောက်တူရကီနိုင်ငံရဲ့တတိယအကြီးဆုံးနိုင်ငံရေးပါတီဖြစ်တဲ့ကာဒစ်စ်တွေကိုထောက်ခံတဲ့ပြည်သူ့ဒီမိုကရက်တစ်ပါတီ HDP ပါတီရဲ့ပါလီမန်လွှတ်တော်အမတ်ဒါဇင်ပေါင်းများစွာကိုဖမ်းဆီးခဲ့တာပါ။အဲ့ဒီဖမ်းဆီးခံရသူတွေထဲမှာ HDP ပါတီရဲ့ပူးတွဲခေါင်းဆောင်နှစ်ဦးလည်းပါဝင်ပါတယ်။HDP ပါတီရဲ့ပူးတွဲဥက္ကဋ္ဌတွေအပါအဝင်အတိုက်ခံလွှတ်တော်အမတ်တွေကိုဖမ်းဆီးလိုက်တာနဲ့အင်တာနက်အသုံးပြုမှုကိုကန့်သတ်လိုက်တဲ့အပေါ်မှာအမေရိကန်ပြည်ထောင်စုအနေနဲ့အထူးပဲစိုးရိမ်မိတယ်လို့ John Kirby ကပြောပါတယ်။ဖမ်းဆီးမှုတွေလုပ်ပြီးနိုင်ပိုင်းအကြာမှာပဲတူရကီနိုင်ငံ Diyarbakir မြို့ကရဲဌာနတစ်ခုနားမှာကားဘုံးပောက်ကွဲတာကြောင့်လူ9ယောက်သေဆုံးပြီးတော့တရားကြောတန်းရသွားခဲ့ပါတယ်ခင်ဗျာ။
အီရတ်နိုင်ငံထက်က IS စစ်သွေးကြွတွေရဲ့အမှားခံမြစ်ဖြစ်တဲ့မိုဆိုးမြို့မှာအီရတ်အထူးတပ်ဖွဲ့တွေနဲ့ Jihad စစ်သွေးကြွတွေကြားတောက်ကြနေကအပြင်းထန်တိုက်ပွဲဖြစ်ပွားပါရယ်။ အီရတ်တပ်ဖွဲ့တွေကိုအမေရိကန်ဦးဆောင်တဲ့လေကြောင်းတပ်တွေကြောထောက်နောက်ခံပေးထားတာပါမြို့ရှိပိုင်းကနေ IS ကောင်ဆောင်တွေလက်တလောသတင်းမှမှထွက်ခွာသွားပြီးဆိုပြီးသတင်းတွေကြကြပြင်းပြန်ထွက်ပေါ်ခဲ့ပေမဲ့လို့လဲအီရတ်တပ်တွေဝင်းတိုက်တဲ့အခါမှာတော့အပြင်းထန်ခုခံတိုက်ခိုက်တာနဲ့ကြုံခဲ့ရပါတယ်နိုင်ရင်နဲ့ချီချောင်းတနတ်တန်တွေဆက်တိုက်ကြနေရတယ်လို့မြင်မြင်တွေကဆိုပါတယ်အကြမ်းဖက်မှုတမ်းမြန်ချေမုံရဲတပ်ဖွဲ့တွေရဲ့ကြီးညာချက်တရက်မှာတော့မုတ်စုမျိုးအရှိပိုင်းကရက်ွက်6ခုကိုတောက်ကြနေမှာပြန်ထိန်ချုပ်ထားနိုင်ပြီလို့ဆိုထားပါတယ်ဒီလိုကြီးညာချက်ထုတ်ပြန်ပြီးတဲ့နောက်အဲ့ဒီရက်ွက်မှာတိုက်ပွဲတွေဆက်ဖြစ်နေသေးတယ်လို့မြင်မြင်တွေက Reuters သတင်းဌာနကိုပြောပါတယ် IS အကြမ်းဖက်သမားတို့ဟာလေကြောင်းတိုက်ခတ်မှုကာကွယ်ရေးအဖြစ်မုတ်စုမျိုးနဲ့မြို့ပြင်ကအရက်သားတွေကိုလူသားတိုင်းတွေလို့အတင်အကျပ်အသုံးပြုနေစေပဲလို့ဂျီနီဗာကကုလသမဂ္ဂလူ့အခွင့်ရေးဆိုင်ရာမှာမင်းကြီးယုံကတောက်ကြနေမှာပြောပါတယ် IS အကြမ်းဖက်သမားတွေဟာတပ်ပြေးတွေအဖြစ်ဆွဆွဲခံရတဲ့သူတပ်သား50ကိုပြီးခဲ့တဲ့တနင်္လာနေ့မှာမုတ်စုမျိုးအနီးဂက်စလာနီစခန်းမှာတပ်ဖြတ်ပစ်ခဲ့တယ်လို့သတင်းတွေကရတဲ့အကြောင်းလူ့အခွင့်ရေးအဖွဲ့ပြောခွင့်ရရာဗီနာရှမ်ဒါဆာနီကဆိုပါတယ်မုတ်စုနဲ့အနီးကကိုဂျလီမှာလူပေါင်း380ရောပို့ထုံးနေမှာအသက်ခံခဲ့ရတယ်ဆိုပြီးခိုင်လုံတဲ့သတင်းတွေထွက်ပေါ်လာတယ်လို့လည်းသူကပြောပါရရှင်
။နိုင်ဂျီးရီးယားနိုင်ငံမှာလွန်ခဲ့တဲ့နှစ်ကဘိုကိုဟာရမ်စစ်သွေးကြောအဖွဲ့တွေပြန်ပြီးဆွဲရကိုခံလိုက်ရတဲ့ခြေပုတ်မျိုးကကျောင်းသူလေးတွေကတယောက်ကိုနိုင်ဂျီးရီးယားစစ်တပ်ကကယ်တင်နိုင်ခဲ့တယ်လို့နိုင်ဂျီးရီးယားစစ်တပ်အရာရှိတွေကပြောလိုက်ပါတယ်။ဘိုကိုဟာရမ်စစ်သွေးကြောတွေအခြေစိုက်ဆမ်ဘီစာတောထဲကနေထွက်ပြေးလာတဲ့သူတွေကိုစောင့်ကြည့်နေတဲ့နိုင်ဂျီးရီးယားတပ်ကအဲ့ဒီကျောင်းသူလေးကိုဘောနိုပြည်နယ်ရဲ့ပိုကာမြို့မှာအတောက်ကြနေနောက်ပိုင်းကတွေ့ခဲ့တာဖြစ်တဲ့ဆိုပြီးတော့နိုင်ဂျီးရီးယားစစ်တပ်ပြောခွင့်ရပုဂ္ဂိုလ်ကစနေနေ့မှာပြောပါတယ်အဲဒီကောင်မလေးရဲ့လက်ထဲမှာကလေးယောက်ျားလေးတယောက်ကိုခြိထားတာကိုတွေ့ရတယ်လို့လည်းသူကပြောပါတယ်ပြီးခဲ့တဲ့လတုန်းကတော့ခြိပုတ်မြို့ကကျောင်းသူ21ယောက်ပြန်လွတ်အောင်နိုင်ဂျီးရီးယားစစ်တပ်ကလုပ်နိုင်ခဲ့ပြီးတော့ဒါဟာဘိုကိုဟာရမ်အဖွဲ့နဲ့ဆွေးနွေးပြီးပထမဆုံးလွတ်အောင်လုပ်နိုင်ခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့မေလတုန်းကတော့ကျောင်းသူတယောက်ထွက်ပြေးလွတ်မြောက်ခဲ့ပါသေးတယ်2014ခုနှစ်ဧပြီလတုန်းကတော့နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ဘက်မှာရှိတဲ့ခြေပုတ်မြို့ကနေကျောင်းသူ186ယောက်ကျော်ကိုကျော်ဖမ်းဆီးခံခဲ့ရတာဖြစ်ပြီးတော့အဲ့တဲကလူဒါဇင်နဲ့ချီပြီးတော့တိတ်မကြခင်မှာပြန်ပြီးတော့ထွက်ပြေးလွတ်မြောက်ခဲ့ပါတယ်။နိုင်ဂျီးရီးယားဆိုရကတော့ဆက်ပြီးတော့အဖမ်းခံနေရတဲ့သူ200နီးပါးလောက်ကိုပြန်လွတ်မြောက်အောင်လှုပ်ဆောင်သွားမယ်လို့ပြောထားပါတယ်ခင်ဗျာ။
အမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ဦးအင်မြန်မာပိုင်းကနေစနေနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။တောင်ကိုရီးယားသမ္မတပတ်ဂွန်ဟေနှုတ်ထွက်ပေးဖို့ထောင်းတောင်းချီတဲ့တောင်ဆိုဆန္ဒပြသူတွေဒီကနေ့မှဆူဝေးဆန္ဒပြနေကြပါတယ်။သမ္မတပတ်ဂွန်ဟေဟာသူ့နဲ့နေပေါင်းများစွာရင်းနေလာတဲ့အမျိုးသမီးတငယ်ချင်းတစ်ယောက်ရဲ့နှုတ်ကွယ်ကနေလွမ်းမိုးချဲ့လက်ချင်းခံနေရတယ်ဆိုပြီးဆူဆွဲမှုတွေရှိနေတာပါ။သမ္မတပတ်ရဲ့လူလူဆက်ဆံရေးကြိုးပမ်းချက်တွေမှာအဲ့ဒီအမျိုးသမီးကထထဲဝင်ဝင်ပါဝင်ပတ်သက်နေတယ်ဆိုပြီးတော့လည်းပြောဆိုနေတာပါ။သမ္မတပတ်ဂွန်ဟေရဲ့မိန့်ခွန်းတချို့ကို Miss Choi Soon Sil ကတိဖြတ်ပေးခဲ့တယ်ဆိုတော့လောက်ပဲခုချိန်ထိကိုရီးယားပြည်သူတွေအသေးချာသိထားကြတာပါ။ဒီလိုကောလာဟလတွေကြည်ကြဲပြင်းပြင်းထွက်ပေါ်လာနေတာနဲ့အမျှအတိုက်ခံတွေရဲ့မကျေနပ်မှုတွေကလည်းနိုင်ငံရဲ့နေရာပေါင်းစုံကလူမှုအတိုင်းဝိုင်းနေကြဆက်တိုက်ဆိုသလိုတိုးလာနေတယ်လို့ပြောဆိုမှုတွေရှိပါတယ်။ Miss Choi ကိုဆွဆွဲတဲ့အထက်မှာ Pop ဆိုတော့ဘွားကနေဒေါ်လာဘီလီယံနဲ့ချီတန်တဲ့ American F-35 တိုက်ခိုက်ရေးလေယာဉ်ကိုတောင်ကိုရီးယားကဝယ်ယူမဲ့ကိစ္စအထိပါဝင်လှုပ်ဆောင်ခဲ့တယ်ဆိုတဲ့အချက်လည်းပါဝင်ပါတယ်။Miss Choi ဟာဆိုရဘွားကနေလက်နဲ့ဝယ်ယူမှုမှာပါဝင်နိုင်လောက်အောင်အာဏာရှိပုံမရပေမဲ့လည်းသမရရဲ့မိန့်ခွန်းတချို့ကိုကြီးဖြတ်ပေးယုံလူလူဆက်ဆံရေးကိစ္စတွေမှာပါဝင်ပတ်သက်ယုံထက်မကတဲ့လက္ခဏာအတော်များများရှိနေတာကိုတွေ့ရပါတယ်။တောက်ကြနေမှာကိုရီးယားပြည်သူကိုဒုတိယအကြိမ်တောင်းပန်စကားပြောခဲ့တဲ့သမရပတ်ကွန်ဟေရဲ့ရာထူးသက်သန်နောက်ထပ်15လကြန့်ရှိနေပါသေးတယ်ရှင်
။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာအစ္စလမ်ဘာသာကိုစော်ကားတယ်ဆိုတဲ့ခရစ်ယာန်ဖီနယ်အုပ်ချုပ်ရေးမှူးတဦးကိုဆန္ဒပြရာကနေအကြမ်းဖက်မှုတွေထိဖြစ်လာခဲ့တဲ့အတွက်အင်ဒိုနီးရှားသမ္မတကသူဩစတြေးလျနိုင်ငံသွားမဲ့ခီးစဉ်ကိုဖျက်လိုက်ပါတယ်။တောက်ကြနေကဖြစ်ခဲ့တဲ့အဲ့ဒီအကြမ်းဖက်မှုတွေအတွင်လူတစ်ယောက်တည်းဆုံးပြီးတော့160ထက်မနည်းဒဏ်ရာရသွားခဲ့ပါတယ်။ဒါ့အပြင်လူ10ယောက်ကိုတော့ရဲကဖမ်းဆီးလိုက်ပါတယ်။လက်ရှိဖြစ်နေတဲ့အခြေအနေတွေအရသမ္မတဝီဒိုရိုအနေနဲ့အင်ဒိုနီးရှားနိုင်ငံမှာရှိနေဖို့လိုတာကြောင့်သူ့အနေနဲ့ဩစတြေးလျခီးစဉ်ကိုပြန်ပြီးတော့စီစဉ်သွားမှာဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံသားဝန်ကြီးဌာနကပြောပါတယ်။ငကိုကတော့အင်ဒိုနီးရှားသမ္မတဟာဩစတြေးလျနိုင်ငံကိုမနက်ဖြန်တနင်္ဂနွေနေ့ကနေအင်္ဂါနေ့အထိသွားဖို့စီစဉ်ထားတာဖြစ်ပါတယ်။ဂျကာတာပြည်နယ်အုပ်ချုပ်ရေးမှူးဘူဆူကီပူနာမဟာတရုတ်လူမျိုးခရစ်ယာန်ဘာသာဝင်ဖြစ်ပြီးတော့အစ္စလမ်ဘာသာကိုစော်ကားတယ်ဆိုပြီးသူ့ကိုကန့်ကွက်ဆန္ဒပြတာတွေလည်းပြီးခဲ့တဲ့ရက်ကပို့ပြီးတော့အရှိန်မြင့်တက်လာခဲ့တာဖြစ်ပါတယ်။ ဆန္ဒပြပွဲဟာလူပေါင်းတောင်းနဲ့ချီပါဝင်ပြီးတော့အစောပိုင်းရှိတော့ငြင်းငြင်းကြံကြံရှိခဲ့ပေမဲ့လည်းညနေပိုင်းမှာတော့ဆန္ဒပြသူတချို့နဲ့ရဲတွေပြစ်ပခါဖြစ်ပြီးတော့ကားတွေအတော်များများလည်းမိရှုခံခဲ့ရပါတယ်ပူနာမာကတော့သူပြောခဲ့တာကိုပြန်တောင်းပန်ခဲ့ပေမဲ့မွတ်စလင်အများစုနေထိုင်တဲ့အင်ဒိုနီးရှားနိုင်ငံကတချို့သဘောထားတင်းမာတဲ့မွတ်စလင်တွေကတော့သူ့ကိုအစ္စလမ်ဘာသာကိုစော်ကားမှုနဲ့ဖမ်းဆီးဖို့တောင်းဆိုလိုက်ပါတယ်ခင်ဗျာ
ထိုင်းနိုင်ငံချန်းစင်ခရိုင်လက်လက်ရောင်ပြည်နယ်ထဲမှာမြန်မာနိုင်ငံသား၃ဦးစီကနေရာအိုက်စ်လို့ခေါ်တဲ့မူရစေဝါအလေးချိန် 3000 ဂရမ်နီပါကိုမူရစေဝါနိုင်နေရေးတပ်ဖြတ်ရေးတပ်ဖွဲ့တွေကနိုဝင်ဘာလ5ရက်နေ့မှာဖမ်းဆီးနိုင်ခဲ့ပါတယ်ခုဖမ်းမိတဲ့မူရစေဝါဟာကာလာထံမှာဘတ်ငွေ3000ကျော်တန်မှုရှိပါတယ်ထိုင်းနိုင်ငံထဲမှာမူရစေဝါကုန်ကူးနေတဲ့မြန်မာနိုင်ငံသားတွေကိုထိုင်းမူရစေဝါနိုင်နေရေးရဲတပ်ဖွဲ့ဝင်တွေကမူရစေဝါမောင်ခိုသမားတွေအဖြစ်အသွင်ဆောင်ပြီးတော့မူရစေဝါဝယ်ယူဖို့ဆက်သွယ်ခဲ့တာပါဖမ်းဆီးခံရတဲ့မြန်မာနိုင်ငံသား3ဦးကတော့နန်းစောခမ်ဦးနဲ့နဲ့ Brexit ကူမဆိုတဲ့သူတွေဖြစ်ပြီးဘန်ကောက်နံပါတ်ပြတက်ဆင်ထားတဲ့သူတို့စီးလာတဲ့ကားထဲမှာမွေးရစေးတွေကိုဖမ်းမိခဲ့တာပါပြီးခဲ့တဲ့စက်တင်ဘာလတုန်းကတော့ထိုင်းမြန်မာနယ်စပ်မဲဆိုင်မြို့ကနေထိုင်းနိုင်ငံချင်းရိုင်ချင်းမိုင်းနဲ့တောင်ပိုင်းနာရာတီဝပြည်နယ်အထိမွေးရစေးဝါတွေဖြန့်ဖြူးနေတဲ့မြန်မာနိုင်ငံသားတွေပါဝင်တဲ့မွေးရကိုင်းတစ်ခုကိုစိတ်ကြွဆေးပြား9သိန်းရအိုက်စ်ကီလို60ဘိန်းဖြူ9ကီလိုနဲ့အတူဖမ်းဆီးရမိခဲ့တဲ့အကြောင်းထိုင်းတပ်မဟာတုံးကဘုံမူကြီးစွန်ဆက်ကမွေးနေနေရေးအဖွဲ့နဲ့ပူးပေါင်းပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဖော်ထုတ်ပြသခဲ့မှုပါတယ်ထိုင်းမြန်မာနယ်စပ်ရှမ်းပြည်နယ်တာချီလေးမြို့မှာလဲ2016ခုနှစ်အတွင်းမူရစ်နေနေရတပ်ဖွဲ့နဲ့ပူးပေါင်းအဖွဲ့တွေကစိတ်ကြွဆေးပြားပေါင်းတန်းနဲ့ချီပြီးတော့ဖမ်းဆီးရမိခဲ့ပူပါရဲ့ရှင
်အိန္ဒိယနိုင်ငံမှာအော်တိုဘာလကကျင်းပခဲ့တဲ့ FIFA အသက်18နှစ်အရွယ်ကမ္ဘာဖလားဘောလုံးပွဲမှာဥဇ်ဘက်ကစ္စတန်ဂိုးသမားကန်တင်လိုက်တဲ့ဘောလုံးကိုမဖမ်းနိုင်ပဲခိုးပေးလိုက်ရတဲ့မြောက်ကိုရီးယားအသင်းကဂိုးသမားဂျန်ပိတ်ခုံနဲ့နီးပြရောင်ဂျွန်ဆွန်းကိုမြောက်ကိုရီးယားအသင်းကနေတစ်နှစ်ကစားခွင့်ပိတ်ပင်လိုက်တယ်လို့အာရှဘောလုံးအဖွဲ့ချုပ်ကကြေညာပါတယ်အတော်များများကတော့ဒီကိုဟာပုံမှန်သွေးယူတာယူနဲ့ဂိုးဝင်သွားတာမဟုတ်ဘူးလို့ယူဆနေကြပြီးဒီဖြစ်ရက်ကဘောလုံးပွဲကိုရုပ်ဆိုးအကြီးတန်းစေတာကြောင့်အခုလိုတားမြစ်ပိတ်ပင်လိုက်တာဖြစ်ပါတယ်ခင်ဗျာ Direct from Washington The Voice
of America VOA နိုဝင်ဘာလ5ရက်စနေနေ့ညပိုင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့ပြောပြပေးသွားတာပါရှင်အခုထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးရခိုင်ပြည်နယ်လုံခြုံရေးနဲ့ပွင့်လင်းမြင်သာရေးဘက်တွေကိုကြည့်ကြရအောင်ပါရှင်အကြမ်းဖက်မှုတွေဖြစ်နေတဲ့ရခိုင်ပြည်နယ်မောင်းတော်မြို့နယ်ထဲမှာဒေသခံပြည်သူတွေအားလုံးရဲ့အသက်အိုးအိမ်စီစဉ်လုံခြုံရေးအတွက်အာဏာပိုင်တွေရဲ့ဆောင်ရွက်ချက်တွေဟာပွင့်လင်းမြင်သာမှုရှိဖို့လိုတယ်လို့ဘာသာရေးနဲ့လူထုအခြေပြုအဖွဲ့အစည်းခေါင်းဆောင်တွေကတိုက်တွန်းနေကြပါတယ်။ဒေသတွင်းကရဲကင်းစခန်းတွေနဲ့ရဲလုံခြုံရေးတွေကိုအကြမ်းဖက်တိုက်ခိုက်မှုတွေရှိနေသေးတဲ့အတွက်စိုးရိမ်မှုတွေမြင့်တက်လာနေတာပါ။အာဏာပိုင်တွေဘက်ကဒေသလုံခြုံရေးကိုလည်းပိုးပြီးတင်းတင်းကြပ်ကြပ်ဆောင်ရွက်နေပါတယ်။အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမောင်ကပြောပြမှာပါရှင်
။ဟုတ်ပါတယ်။ရခိုင်ပြည်နယ်မောင်းနှုံမြို့နယ်တွင်လုံခြုံရေးအဖွဲ့ဝင်တွေအသက်သေဆုံးမှုအထိဖြစ်ခဲ့ရတဲ့အောက်တိုဘာလအစောပိုင်းကစခဲ့တဲ့အကြမ်းဖက်ပြစ်ပခတွေကြောင့်ဒေသခံပြည်သူတွေဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်ရသလိုစစ်စင်ရေးနယ်မြေအဖြစ်သတ်မှတ်ပြီးလဲတပ်မတော်စစ်ကြောင်းတွေနေသားဆောင်တပ်တွေနဲ့ရဲလုံခြုံရေးတွေဘက်ကနယ်မြေရှင်းလင်းရေးနဲ့ဒေသတွင်းလုံခြုံရေးကိုတင်းတင်းကြပ်ကြပ်ဆောင်ရွက်နေရတာပါအခုလိုစိုးရိမ်မှုတွေမြင့်မားနေတဲ့အခြေအနေမှာဒေသခံတွေအားလုံးရဲ့အသက်အိုးအိမ်စီးစိမ်လုံခြုံရေးကိုဒန်းတူညီမျှဆောင်ရွက်ပေးဖို့နဲ့အာဏာပိုင်ရဲ့လုံခြုံရေးအစီအမံဆောင်ရွက်ချက်တွေဟာပွင့်လင်းမြင်သာမှုရှိဖို့အရေးကြီးဆုံးဖြစ်တယ်လို့အစ္စလမ်သာသနာရေးရာကောင်စီအဖွဲ့ဝင်ဦးဝင်းထွန်းဆိုကပြောပါတယ
်။သက်ဆိုင်ရာတာဝန်ယူထားကြတဲ့အာဏာပိုင်အစိုးရတွေရောပြည်ထောင်စုအစိုးရရောသက်ဆိုင်ရာလူမျိုးစုကိုယ်စားလှယ်တွေကိုသက်ဆိုင်ရာလူမျိုးစုကိုယ်တိုင်ကိုအကုန်လုံးကနံပါတ်၁ကပွင့်လင်းမြင်သာမှုရှိဖို့လိုတာပေါ့နော်။အဲဒီပွင့်လင်းမြင်သာမှုရှိတဲ့အခြေပေါ်မှာပဲအားလုံးလိုချင်နေတဲ့ငြိမ်းချမ်းရေးဆိုတဲ့ကိုယ့်ရဲ့အသက်အိုးအိမ်စီးစိမ်လုံခြုံရေးဆိုတဲ့ကဏ္ဍတွေကိုဖြည့်ရှင်းနိုင်မှာဖြစ်တယ်ပေါ့နော်။အခုပြောချင်တာကပွင့်လင်းမြင်သာမှုဆိုတာကဒေသခံတွေရဲ့အားကိုးမှုယုံကြည်မှုကလည်းပိုပြီးတော့ယူနိုင်နေပေါ့နော်။အဲ့ဒါကြမှာအခုတော့တစ်ဖက်ကနေပြီးတော့ချိန်ချောင်းနေတဲ့တစ်ဖက်ကနေပြီးတော့အနောက်ဆက်ပေးနေတဲ့အဲ့လိုမျိုးအကြမ်းဖက်သမားတွေတော်တော်များလည်းတခြားဥပမာဖြစ်အဖွဲ့အစည်းတွေနိုင်ငံရေးအဖွဲ့အစည်းတွေဟာလာအဲ့ဒါတွေရဲ့ရန်တွေကိုကာကွယ်နိုင်မှာဖြစ်တယ်လို့ကျွန်တော်မြင်တယ်။ကျွန်တော်တို့စီးတလို့ပေါ့နော်ဒီရခိုင်ခြေစားကဟိုအများကြီးရှုပ်ထွေးနေတယ်အဲ့ဒီမှာအဲ့ဒီပေါ်မှာကန်ဖက်ရှင်နဲ့ညမှာနံပါတ်၁ကပွင့်လင်းမြင်သာဖို့လိုတယ်။အဲဒါကြောင့်ကျွန်တော်အနေနဲ့အဓိကပြောချင်တာကဘာပဲဖြစ်ဖြစ်ဟိုစိတ်တန့်ကိုတန့်လေးနဲ့ကိုချင်းစာတရားလေးထားပြီးတော့ပြောမဆိုတရားကိုလက်ခံထားပြီးတော့ဖြည့်ရှင်းမယ်ဆိုရင်တော့အားလုံးငင်းငင်းချင်းချင်းနဲ့အေးအေးချမ်းချမ်းဖြစ်သွားလိမ့်မယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ။
ဒေသရင်းနယ်မြေရှင်းလင်းရေးဆောင်ရွက်တဲ့နေရာမှာလူခွင့်ရေးချိုးဖောက်မှုတွေမရင်းကျင်းမှုတွေရှိခဲ့တယ်ဆိုတဲ့ပြောဆိုချက်တွေကြောင့်လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂယုံ UNOCHA ရဲ့ဌာနေညှိနှိုင်းရေးမှုကိုယ်တိုင်ဦးဆောင်ပြီးနိုင်ငံတကာတန်တမန်အဖွဲ့ကလည်းအကြမ်းဖက်မှုဖြစ်ပွားခဲ့ရာနေရာတွေကိုပြီးခဲ့တဲ့ရက်ပိုင်းကပဲကွင်းစင်လေ့လာခဲ့ကြပါတယ်။ အဒီလိုနိုင်ငံတကာတန်တမာအဖွဲ့လာရောက်ပြီးချိန်လေးမှာပဲမောင်းနှောကရဲကင်းစကန်တစ်ခုကိုအကြမ်းဖက်တိုက်ခိုက်မှုဖြစ်ခဲ့ပြီးရဲတပ်ဖွဲ့ဝင်တဦးသေဆုံးခဲ့ရတဲ့အတွက်ဒေသရင်းစိုးရိမ်မှုတွေပိုမြင့်တက်လာသလိုအာဏာပိုင်တွေဘက်ကလုံခြုံရေးနဲ့နယ်မြေရှင်းလင်းရေးကိုအရှိန်မြှင့်လှုပ်ဆောင်နေပါတယ်။လက်ရှိမောင်းနှောရဲ့လုံခြုံရေးအခြေအနေနဲ့ပတ်သက်လို့မောင်းနှောဒေသခံလည်းဖြစ်ရခိုင်မျိုးသားပါတီမောင်းနှောမြို့နယ်ရဲ့ဥက္ကဋ္ဌဦးခင်မောင်တန်းကအခုလိုရှင်းပြပါတယ
်။စိုးရိမ်မှုပဲမရှိပါနဲ့။ဘာဖြစ်လို့ဆိုတော့အရင်တော့ကလည်းမတူတော့ဘူး။အဓိကလုံခြုံရေးထက်ကျွန်တော်တို့အခုဖြစ်နေတာကအဲ့လိုပေါ့ဟိုမြောက်ပိုင်းနေနေကိုစစ်ဆင်နေနေဖြစ်သတ်မှတ်ထားတယ်ကျွန်တော်အခုတောင်ဘက်မှာဆက်ဖြစ်တယ်အဲ့တော့ဟိုတိတိကျကျလေးရှာဖွေဖို့တော့လိုပါတယ်ဒီတက်ဖက်တွေကိုကဲမော်တော်ဘက်မှာတော့ကျွန်တော်တို့တက်ကတော့ဟိုအတင်းစီးတဖို့ပြောတော့ရှိပါတယ်ကျွန်တော်ဒီထေးဘက်မှာတော့ကျွန်တော်တို့ဒီပြည်သူ့ရေးကတာဝန်ယူထားပါတယ
်နေမြေတွင်မတည်ငြိမ်မှုတွေကြောင့်ဘူးသီးတောင်မောင်းတော်နဲ့ရသေးတောင်ဒေသခံတွေဟာဘေးလွတ်ရာကိုတိမ်းရှောင်ကြရတာဖြစ်တယ်လို့ဒီလိုမျိုးမထွက်ခွာနိုင်ခဲ့ပဲကြံခဲ့သူတွေကတော့လုံခြုံရေးအတွက်စိုးရိမ်မှုတွေဖြစ်တယ်လို့စီးပွားရေးပညာရေးကျန်းမာရေးအဆအဆအရရအခက်ခဲတွေနဲ့ကြုံနေရပါတယ်။သူတို့ရဲ့အခက်ခဲတွေနဲ့ပတ်သက်လို့လွှတ်တော်ကိုယ်စားလှယ်တွေဘက်ကလိုက်လံကူညီဆောင်ရွက်ပေးနေရတဲ့အနေအထားတွေကိုရသေးတောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကအခုလိုရှင်းပြပါတယ
်။တက်ကောစစ်တက်ကောအခုဆိုလို့ချင်းဒီဖက်တစ်ကိုလုံခြုံရေးနဲ့လည်းရှားထားပါတယ်။ဘလောက်ပဲတင်းတင်းကြဲကြဲရှားထားတယ်ဆိုပေမဲ့လည်းဒေသခံတွေကတော့စိုးရင်ရတော့မှာပဲ။အစ်မတန်စိုးရင်မုန်းနေရှိပါတယ်။ညာညာလည်းသူတို့ကြောင်ကြတယ်ပေါ့နော်။ဒီလုံခြုံရေးကတော့အန်တီတို့ရခိုင်ပြည်မောင်းတော့ဘူးပြီးတောင်တော့ဒီထက်ပိုပြီးချဖို့လိုအပ်လိမ့်မယ်လို့အန်တီအနေနဲ့ပြောချင်ပါတယ
်။အခုလက်ရှိဖြစ်နေတဲ့ပြိပခါတွေကိုမှန်မှန်ကန်ကန်သိရှိနိုင်မှုအတွက်နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့တွေကိုအတားအဆီးမရှိဝင်ရောက်ခွင့်ပြုဖို့နဲ့အစိုးရဘက်ကတမာတမတ်ကြတဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့ကိုမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထူးကိုယ်စားလှယ်မစ္စစ်ရန်ဟီလီကတောင်းဆိုထားတာပါ။ဖြစ်ပျက်မှုတွေရဲ့အခြေအနေမှန်ကိုသိရှိနိုင်မှုသတင်းသမားတွေကိုလွတ်လွတ်လပ်လပ်သတင်းရယူခွင့်ပေးဖို့ကိုလည်း CPJ လို့ခေါ်တဲ့သတင်းသမားများကာကွယ်စောင့်ရှောက်ရေးအသင်းကလည်းတောင်းဆိုထားပါတယ်ရှင်။
မဆုမွန်ပြပြခဲ့တာပါရှင်အခုသတင်းတောက်မှဆုကိုနားဆင်ကြရပါတော့မယ်မြန်မာနိုင်ငံမှာဇီကာဗိုင်းရပ်စ်ပိုးကူးစက်ခံရသူတယောက်ရှိတယ်လို့ကျန်းမာရေးဌာနကအတည်ပြုခဲ့ပြီးတဲ့နောက်ဇီကာဗိုင်းရပ်စ်ပြန့်ပွားမဲ့စိုးရိမ်မှုတွေလည်းထွက်ပေါ်လာခဲ့ပါတယ်ဒီသတင်းနဲ့ပတ်သက်လို့ပြည်တွင်းသတင်းမီဒီယာတွေမှာလည်းအကြက်တဝင့်ရေးသားဖော်ပြခဲ့ကြတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတောက်မှဆုမှာ VOA သတင်းတောက်မမြင့်မြင့်ခိုင်ကတင်ပြထားပါတယ်ရှင်
အစိုးရရန်ကုန်မြို့မှာဇီကာဗိုင်းရပ်စ်ပိုးကူးစက်ခံထားရတဲ့နိုင်ငံသားသူကိုဝင်ဆောင်အမျိုးသမီးတွေ့ရှိခဲ့ကြောင်းတရားဝင်အတည်ပြုလိုက်တဲ့သတင်းကြောင့်မြမအမျိုးသမီးတွေကြားစိုးရိမ်ပူပန်မှုတွေဖြစ်ခဲ့ရတာပါ။ယောဂါကူးစက်မှုဖြစ်ခဲ့တဲ့ရန်ကုန်မြို့မှာအိမ်နောက်ရှင်အမျိုးသမီးတွေ6လအတွင်းကိုဝင်ဆောင်တာမျိုးရှောင်ကျဉ်ဖို့အထိပြည်သူ့ကျန်းမာရေးဦးစီးဌာနကတိုက်တွန်းလိုက်တဲ့သတင်းဟာလည်းမြမတို့ရဲ့ဒလိအရာဝါကျွတ်အချိန်ခါမင်္ဂလာအခမ်းအနားတွေခံခံနာနာလုပ်ကြတဲ့ကာလမှာငိုအားထက်ရီအားသန့်ဖြစ်ခဲ့ရပါတယ်။အရင်ကပြည်ပနိုင်ငံတွေမှာသာဇီကာဗိုင်းရပ်စ်ပိုးကူးစက်မှုသတင်းတွေကြားရလေးရှိပေမဲ့အခုအခါမြန်မာနိုင်ငံမှာပါကူးစက်ခံရနိုင်တဲ့အန္တရာယ်ရှိလာတဲ့အတွက်စိုးရိမ်နေသူတွေတဲ့မနန်းအေးဖောင်တို့လိုကိုဝင်ဆောင်အမျိုးသမီးတွေကထိတ်ဆုံးကပါဝင်ကြပါတယ
်။အဲ့လိုရုတ်တရက်ကြားလိုက်တော့စိတ်တွေမှာတော့နည်းနည်းစိုးရိမ်သွားတာပေါ့နော်။ရန်ကုန်မြို့တွေမှာပဲဆိုတာအချင်းတွေကအလွယ်တူပြတ်နိုင်ရလေ။အထူးသဖြင့်ကိုဝင်ရှိပြီးသားမိခင်တွေကိုစိုးရိမ်တာပေါ့နော်။နောက်ထပ်6လမယူနဲ့လို့ပြောတာကိုလည်းဟိုတချို့ကြတော့လည်းအချက်ကကြပါတယ်ဘလို့ခင်ထားတော့เนาะဘလို့ဆိုဟိုမိခင်ကနေပြီးတော့ဒီလီသားကသူကကူးမှာဆိုလေပြီးတော့မွေးလာတဲ့ကလေးကလည်းဟိုအုံနောက်တေးမာတွေပါဖြစ်မှာဆိုတော့အဲ့လိုကလေးကလည်း develop ဖြစ်မှုနောက်ကြမယ
်ဇီကာဗိုင်းရပ်စ်ပိုးကူးစက်ခံရတဲ့ကိုဝင်ဆောင်အမျိုးသမီးတွေအနေနဲ့အုံနောက်နဲ့ဥကောင်းသေးတဲ့ကလေးငယ်တွေမွေးဖွားလေးရှိတဲ့အတွက်လဲမိခင်လောင်းတွေစိုးရိမ်မှုကြီးကြတာသဘာဝကျတယ်လို့ဆိုရမှာပါဒါပေမဲ့လဲမိခင်လောင်းတွေအနေနဲ့လိုအပ်တာထက်စိုးရိမ်မလွန်ကဲကြဘူးနဲ့ဇီကာဗိုင်းရပ်စ်ပိုးတည်ဆောင်လေးရှိတဲ့ချင်းကိုက်မခံရအောင်အထူးဂရုစိုက်ဖို့ကအရေးကြီးတယ်လို့ရန်ကုန်တိုင်းပြည်သူ့ကျန်းမာရေးဦးစီးဌာနကလက်ထောက်ညွှန်ကြားရေးမှူးဒေါက်တာအေးမွန်မွန်ကျော်ကပြောပါတယ
်။အရင်လဲထိတ်လန့်စရာတော့မလိုပါဘူး။ဟိုပေါ့နော်။ဘာလို့6လအတွင်းဆိုတာကတကယ်လို့များပေါ့နော်။အဲ့ဇီကာဗိုင်းရပ်စ်ရောဂါကြီးဖြစ်နေတဲ့ပေါ့နော်။တိုင်းပြည်ကနေပြန်လာတာတို့နိုင်ငံသားတို့ဘာလို့ပေါ့နော်။တချို့အခုအဲ့လိုပြန်လာခဲ့ရင်ဒါမှမဟုတ်ရင် endemic area ပေါ့နော်။အဲ့အဲ့နေပြန်လာခဲ့ရင်သူကတုပ်ပိုးထဲမှာ6လလောက်ထိအောင်နေနိုင်တယ်။နေနိုင်တဲ့အတွက်ကြောင့်ယောက်ျားလေးစီကနေမိန်းကလေးကိုကူးသွားရင်ပေါ့နော်။မိန်းမအနေနဲ့ဒီဗိုင်းရပ်စ်ကိုရသွားမှာဆိုလို့ကလေးကိုထိမှာဆိုလို့ဒါကြောင့်မလို့6လလောက်ဟိုရှောင်ပြီးတော့ပေါ့နော်။ကိုဝင်ဟိုအဲ့ဒါကပိုးရှိတဲ့လူကိုပြောတာပါ။ပိုးရှိတဲ့ကိုကိုကိုလည်းတန်နေရရှိနေတယ်ဆိုရင်တော့ကိုဝင်မယူဖို့ပြောထားတာပါ ဒီချင်းချားကိုပဲနှိမ့်နေမှုလို့တာပေါ့ချင်းချားနှိမ့်နေရမယ်ဆိုရင်မတို့ကလောက်လန်းနှိမ့်နေတာရှိတယ်နောက်တစ်ခါတက်ကြီးကောင်နှိမ့်နေတာရှိတယ်ကိုကိုကိုချင်းကိုက်မခံအောင်ကာဝယ်တာရှိတာပေါ့လောက်လန်းနှိမ့်နေရပဲအဓိကကြတာပေါ့ကို့အိမ်မှာလုံးဝလောက်လန်းတစ်ကောင်မှမရှိအောင်အရင်ဆုံးလုပ်ရမှာပေါ့
ဇီကာဗိုင်းရပ်စ်ပိုးဟာမြန်မာနိုင်ငံသားတွေကြားအဖြစ်များတဲ့သွေးလွန်တုပ်ကွေးဖြစ်စေတဲ့ AIDS ချင်းချားကိုက်ခံရခြင်းကသဆင့်ကူးစက်နိုင်တယ်လို့လိင်ဆက်ဆံရကလည်းသဆင့်ကူးစက်တတ်ပါတယ်ဒီအတွက်လဲဗိုင်းရပ်စ်ပိုးအဓိကပြန့်ပွားစေတဲ့လောက်လန်းနဲ့ချင်းနေနင်းရေးဟာအရေးကြီးတယ်လို့ဆိုပေမဲ့ယောဂါကူးစက်မှုပထမဆုံးအတည်ပြုနိုင်ခဲ့တဲ့ရန်ကုန်လိုနေရာမျိုးမှာတော့ချင်းနေနင်းရေးလုပ်ငန်းတွေကိုကြဲကြဲပြန့်ပြန့်လှုပ်ဆောင်တာမျိုးမတွေ့ရသေးပါဘူး။ဒါပေမဲ့လဲဇီကာဗိုင်းရပ်စ်မပြန့်ပွားစေဖို့ပြည်သူ့ကျန်းမာရေးဦးစီးဌာနကဆောင်ရွက်နေတဲ့အစီအမံတွေရှိတယ်လို့လဲရန်ကုန်တိုင်းဒုတိယတိုင်းဒေသကြီးမှူးဒေါက်တာခင်နန်းလုံကပြောပါတယ်။
ခုနကလက္ခဏာတွေတွေ့လို့ရှိရင်ပေါ့နော်ဒီကွက်တွေထွက်တာမျိုးပေါ့အနေဆက်တွေထွက်တာမျိုးတွေဖျားတာမျိုးတွေနောက်ကမျက်စိနာတာမျိုးတွေ့မယ်ဆိုလို့ရှိရင်လည်းပဲပေါ့နော်ကိုက်တာခဲတာတွေ့မယ်ဆိုရှင်အဲ့ဒါဆိုရှင်လည်းတွေ့ဆစ်ဆေးဖို့ဆိုရင်တဏ္ဍာန်လုံးကိုလှုပ်ဆောင်ထားပြီးတော့ပေါ့နော်သူ့ကိုဆက်ပြီးတော့ပြပြန့်ဖို့တက်ကတော့ဆက်လို့ဒီအခုလိုမျိုးသူဒီရောင်တိုင်းအနေနဲ့အချိန်ရလောက်နဲ့နေနေရတဲ့ဘက်တွေနဲ့ပေါ့နော်ခါးထဲဆောင်ရွက်တဲ့ပုံမှန်ဆောင်ရွက်နေတာတွေကိုပို့ပြီးတော့မှလေဟိုအစင်ကိုပေါ့နော်ဟိုအားဆိုင်ပြီးတော့ဆောင်ရွက်လို့ရအောင်လို့အသေးစိတ်နေရာမလက်မကျန်ဆောင်ရွက်နိုင်မှုရအောင်လို့ပဲတဲ့ဘက်တွေကိုစာပြီးဆောင်ရွက်ချင်းဖြစ်ပါတယ်
ဇီကာဗိုင်းရပ်စ်ပိုးကူးစက်ခံရတယ်လို့တန်တရာရှိသူအယောက်40ကျော်ထက်မနည်းကိုပြည်သူ့ကျန်းမာရေးဦးစီးဌာနကစစ်ဆေးပြီးဖြစ်တယ်လို့လက်တလောအချိန်ထိနောက်ထပ်ကူးစက်မှုမတွေ့ရသေးဘူးလို့ပြောပါတယ်။တကဘာလုံးအတိုင်းအတာနဲ့ပြန့်နှံ့နေတဲ့ဇီကာရောဂါကိုမြန်မာနိုင်ငံလိုဖွံ့ဖြိုးမှုနှိမ့်ကြတဲ့အတိုင်းပြည်မျိုးမှာထိန်းချုပ်ဖို့မလွယ်ဘူးလို့ဒေါက်တာခင်နန်းလုံကပြောပါတယ်
။လုံးဝထိန်းချုပ်နိုင်မှုဆိုတာကတော့စင်ကာပူနိုင်ငံမျိုးကတော့မရှိသေးဘူးပေါ့နော်။အဲ့လိုဆိုတော့ကျွန်တော်တို့ကဒီလူကတော့ပြောထိန်းချုပ်နိုင်မှုကတော့အဲ့လိုပေါ့နော်ဒီလုံးဝဆိုတဲ့အဆင့်တော့ရှိမှာမဟုတ်ဘူးပေါ့နော်။အဲ့တော့ဒီအနေနဲ့များတော့ရှိနေမှာပေါ့။ဒါပေမဲ့လူတနေနိုင်ငံလုံးနဲ့နေရာအနှံ့ကိုပြန်မလုပ်တဲ့ကတော့ကျွန်တော်တို့ထိန်းချုပ်နိုင်လို့မဖြစ်ပါဘူး
။မြန်မာနိုင်ငံအပါအဝင်အရှေ့တောင်အာရှနိုင်ငံတွေမှာဇီကာရောဂါကူးစက်ခံရနိုင်တဲ့ NDA ရှိတဲ့အတွက်ခရီးသွားတွေသတိထားကြဖို့အမေရိကန်ရောဂါထိန်းချုပ်ရေးဌာန CDC ကလည်းပြီးခဲ့တဲ့စက်တင်ဘာလနောက်ပိုင်းမှာပဲသတိပေးထားတာပါမြန်မာနိုင်ငံမှာပထမဆုံးယောဂါကူးစက်မှုအတည်ပြုနိုင်ခဲ့ပြီးနောက်မှာတော့ပြည်တွင်းမှာထုတ်ဝေနေတဲ့သတင်းမီဒီယာတွေမှာလည်းယောဂါကူးစက်မှု NDA နဲ့ပတ်သက်လို့သတိပေးနိုးစော်ချက်တွေကိုကြဲကြဲပြန့်ပြန့်ထည့်သွင်းဖော်ပြခဲ့ကြပါတယ်ရှင
်မမြင့်မြတ်ခိုင်တင်ပြခဲ့တဲ့သတင်းတော့အမှတ်စုကိုနားဆင်ခဲ့ကြရတာပါအခုမြန်မာတခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးပါဦးမယ်ရှင်မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်ထဲမှာအခြေတင်ဖြစ်စရာတွေကြုံခဲ့ရပြီးတဲ့နောက်ဆိုင်းငံ့ထားတဲ့မြစ်ဆုံရေအားလျှက်စစ်ထုတ်လုပ်ရေးစီမံကိန်းကို87%အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအစိုးရကမကြခင်ဆုံးဖြတ်ချက်ချရတော့မယ့်အချိန်မှာပဲစီမံကိန်းအဆုံးသတ်ရေးဖိအားပေးလှုပ်ရှားမှုတွေလည်းပေါ်ပေါက်လာနေပါတယ်အခုလိုမျိုးအစိုးရတဲ့အတွက်စိန်ခေါ်မှုဖြစ်နေတဲ့မြစ်ဆုံစီမံကိန်းရှိရာကချင်ပြည်နယ်ကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့မတ်မေခါကမြန်မာတခွင်အစီအစဉ်မှာတင်ပြထားပါတယ်ရှင်
ထိခိုက်မှုတွေဒေတာခံတွေရဲ့လူနေမှုဘဝထိခိုက်မှုတွေအပေါ်စိုးရိမ်မှုတွေရှိနေစေဖြစ်နေတဲ့မြစ်ဆုံစီမံကိန်းအပြီးတိုင်အဆုံးသတ်ရေးအတွက်ဒေတာခံတွေသာမကပတ်ဝန်းကျင်ထိမ့်သိမ်းဆောင်ရှောက်ရေးတက်ကြွလှုပ်ရှားသူတွေကပါတကြော့ပြန်ကြိုးပမ်းလှကြတာပါအရင်စစ်အစိုးရလက်ထက်မှာသဘောတူညီချက်အရဒေါ်လာ 3.6 ဘီလီယံအကုန်ကျခံပြီးတရုတ်နိုင်ငံကဆောက်လုပ်မဲ့ဒီစီမံကိန်းဟာအရင်းမြစ်တွေနဲ့ဇီဝမျိုးကွဲတွေကျွယ်ဝနေတဲ့ကချင်ပြည်နယ်မှာကြီးမားတဲ့အကျိုးဆက်တွေကြုံရလိမ့်မယ်ဆိုပြီးဝိုင်းဝန်းကန့်ကွက်နေကြတာလည်းဖြစ်ပါတယ်။စီမံကိန်းကြောင့်ထိခိုက်လာမဲ့အနေရဟာရလာမဲ့အကျိုးမြတ်ထက်ပိုမိုကြီးမားနေတယ်လို့လဲတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးပညာရှင်ဒေါက်တာစောမွန်သိန်းကပြောပါတယ်။
ဆုံးရှုံးမှုကတော့ဒီဒေသမှာရေဝတ်သွားတဲ့ area မှာနေတဲ့မျိုးစိတ်တော်တော်များများဟာတောက်ွယ်သွားပါမယ်။နောက်တစ်ခုပို့ပြီးတော့ဆိုတာကဘာလဲဆိုတော့နေဆက်ထိကန့်နေတဲ့နိုင်ငံဖြစ်တဲ့အတွက်ကြောင့်ကိုယ်နိုင်ငံကတယံဇာတာကိုအားလုံးဟာတော်ပြောင်းသွားနိုင်ပါတယ်မျိုးစိတ်တရားလုံးဟာနော်အဲ့ဒီတော့ဒါဟာကိုကတဘာဝတရားအရာလဲမျက်နာဆုံးရှုံးမှုကြီးအများကြီးရှိပါတယ
်မြစ်ဆုံစီမံကိန်းအဆုံးသတ်ရေးဖိအားပေးဖို့ကြိုးပမ်းတဲ့အနေနဲ့မြမအစိမ်းရောင်ကွန်ရက်အဖွဲ့ကစီစဉ်ခဲ့တဲ့မြစ်ကြီးနားမြို့ကနှီးနှောဖလေပွဲမှာတော့ဖွံ့ဖြိုးရေးစီမံကိန်းတွေကြောင့်ပတ်ဝန်းကျင်နဲ့လူမှုဘဝတွေထိခိုက်မှုတွေအပေါ်အာရုံစိုက်ဆွေးနွေးခဲ့ကြတာပါအဓိကပါဝင်ဆွေးနွေးသူတဦးဖြစ်တဲ့တဘာဝပတ်ဝန်းကျင်ပညာရှင်ဒေါ်ဒေဝီတန့်စင်ကတော့အေယာမရေကာတာကြီးတွေတိစောက်မှုကြောင့်ကဘာတဝမ်းထိခိုက်မှုတွေကြုံတွေ့နေရတာကိုအလေးထားပြောဆိုသွားပါတယ်ဒီပြင်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကိုအစိုးရအနေနဲ့ဒီထက်ပိုပြီးအရက်ဖက်လူအဖွဲ့စည်းတွေနဲ့ပူးပေါင်းလှုပ်ဆောင်ဖို့ဒ
ိုက်တွန်းလိုက်ပါသေးတယ်
။အားပိုးနေရတဲ့အမေတယောက်နဲ့တူတဲ့မြစ်ကျမတို့မြစ်ဆုံဆယ်ကြီးဆောက်ပြီးတော့ဒုက္ခမပေးစေချင်ပါဘူး။ကျမတို့ကရွေးချယ်စရာရှိပါတယ်။ဒါကြောင့်လည်းကျမတို့တင်ထားတဲ့အစိုးရမြစ်ဆုံတာတမန်စီမံကိန်းကိုဘာနဲ့မှထပ်ပြီးတော့အစမ်းထိုးပဲနဲ့မေခါဟောမေလီခါဟောအေယောဒီဟောလွတ်လပ်စွာတဘာဝအတိုင်းစီစဉ်ဝင်ပေးပါလို့ကျမဒီအနေအားလုံးကိုစာစန္ဒကိတောင်းခံပါ
အရင်ဆိုရလက်ထက်မှာတမရတာဝန်ယူခဲ့တဲ့ဦးသိန်းစိန်ကတော့သူ့ရဲ့တပ်တန်းအတွင်းမှာမြစ်ဆုံစီမံကိန်းကိုဆိုင်းငံ့ထားဖို့ကြေညာခဲ့ပေမဲ့လက်ရှိ NLD အစိုးရတက်လာပြီးတဲ့နောက်မှာတော့ဒီဆုံးဖြတ်ချက်ပြက်ပြဲသွားပြီးဖြစ်တာကြောင့်အစိုးရသက်အနေနဲ့တိတိကျကျဆုံးဖြတ်ချက်ပေးရတော့မှာပါကံကွယ်မှုတွေနဲ့အကြီးအကျယ်ကြုံခဲ့ရတဲ့ဒီစီမံကိန်းနဲ့ပတ်သက်လို့ချမှတ်ရတဲ့ဆုံးဖြတ်ချက်ဟာနိုင်ငံရေးအရာစိန်ခေါ်မှုတစ်ခုဖြစ်ုံသာမကစစ်အစိုးရတွေလက်ထက်မှာမြန်မာနိုင်ငံအပေါ်နိုင်ငံရေးစီးပွားရေးအရာဩဇာလွှမ်းမိုးထားခဲ့တဲ့တရုတ်နိုင်ငံကတော့ဒီစီမံကိန်းအကောင့်ထဲဖော်နိုင်ရေးဖိအားပေးနေတဲ့အတွက်လဲတန်တမန်ရေးအရာစိန်ခေါ်မှုတစ်ခုဖြစ်နေပါတယ်ဒါပေမဲ့လေစီမံကိန်းကိုကန့်ကွက်သူတွေထောက်ပြနေတဲ့အထက်မှာအရင်စစ်အစိုးရလက်ထက်မှာရယူထားခဲ့တဲ့သဘောတူညီချက်တွေဟာပွင့်လင်းမြင်သာမှုမရှိခဲ့တာဟာလေအဓိကအကြောင်းရင်းတစ်ခုလို့ဖြစ်နေပါတယ်။ဒါကြောင့်လေအခုချိန်မှာသဘောတူညီချက်နဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းဖြစ်အောင်စာချုပ်ပါအချက်လက်တွေကိုပြည်သူတွေကိုဖွင့်ချသင့်တယ်လို့လေမြန်မာနိုင်ငံရှေ့နေများကောင်စီအဖွဲ့ဝင်တဦးဖြစ်တဲ့ရှေ့နေဦးကြီးမြင့်ကပြောလိုက်ပါတယ်
။စာချုပ်ရဲ့သဘောတရားကတော့ဘယ်လိုအခါမျိုးမှာစာချုပ်ကပြက်ပြဲတယ်ရက်စဲတယ်ဒါမျိုးတွေဆိုတာ clause တစ်ခုမှာပါတယ်ပိုက်တစ်ပိုက်အဲ့အပိုက်မပါဘူးဆိုတဲ့အဲ့စာချုပ်ကစာချုပ်အင်္ဂါရဲ့နဲ့မညီတော့ဘူးအဲအဓမ္မတိတ်ကပေါ့နော်အဲ့တော့ဘယ်အခါမျိုးတွေမှာစာချုပ်ကကောင်ထယ်ဖော်လို့မရတော့ဘူးရက်စဲလဲဆိုရင်တဘုံထမယ်လာနောက်တစ်ခါဆန္ဒပြမယ်အလုံးသမားတွေဆန္ဒပြမယ်မီးလောင်မယ်ရေကြီးမယ်သဘာဝဘေးအန္တရာယ်ရှိမယ်အစိုးရတရက်ကနေပြောဒီဟာကိုအကောင့်တန်းဖော်ဖို့သဘောမတူတော့ဘူးအဲ့လိုခါမျိုးတွေမှာဟာလာအဲ့တော့ God လို့ခေါ်တာအဲ့လိုခါမျိုးတွေမှာတော့စာချုပ်ကရက်စဲတွေပြစ်တယ်ဒါတော့နောက်တစ်ခုပေါ့နောက်တစ်ခုကတော့ဒီလိုတချို့စာချုပ်တွေဟာ9လကျော်လို့ရှိရင်9လအထိပဲတက်တန်းခါနေ9လကျော်ရတယ်ပဲနဲ့ဒီစာချုပ်ကအာနိသင်မရှိတော့ဘူးပြစ်တယ်ဆရာတို့ဥစ္စာဆိုလို့ရှိရင်3နှစ်ကျော်ပြီဆရာဥသိန်းစင်ရက်ထားတာပေါ့နော်ဒါမျိုးတွေ
မြစ်ဆုံစီမံကိန်းကြောင့်လူမှုဘဝတွေအပေါ်တိတိတတ်တာရိုက်ခတ်မှုတစ်ခုကတော့စီမံကိန်းဒေတာကနေဒေတာကံတွေပြောင်းရွှေ့ပေးခဲ့ရတာပဲဖြစ်ပါတယ်။စီမံကိန်းအကောင့်ထဲမဖို့ခင်မှာကိုပဲဒုက္ခအမျိုးမျိုးနဲ့ကြုံနေရတဲ့ဒေတာကံတွေကတော့ NLD အစိုးရလက်ထက်မှာဒီစီမံကိန်းကိုအပြီးတိုင်ရက်ဆိုင်ပစ်ဖို့ဆန္ဒရှိနေကြပါတယ်။NLD အစိုးရလက်ထက်မှာပဲဖွဲ့စည်းခဲ့တဲ့မြစ်ဆုံစီမံကိန်းလေးလာစမ်းစစ်ရေးကော်မရှင်တွေနဲ့ပတ်သက်လို့ကတော့ဒေတာကံတွေရဲ့စိတ်ထဲမှာယုံကြည်မှုအားနည်းနေပါသေးတယ်။လေးလာစမ်းစစ်ရေးကော်မရှင်ကတော့ကွင်းစင်းလေးလာမှုတွေလုပ်ခဲ့တယ်လို့တွေးရှိချက်တွေကိုလည်းမကြခင်မှာအစိုးရထံကိုတင်သွင်းဖို့စီစဉ်ထားပါတယ်။ကော်မရှင်ရဲ့တွေးရှိချက်တွေနဲ့အတူမြစ်ဆုံစီမံကိန်းရှေ့ဆက်တင်မတင်ဆိုတာကိုတော့အစိုးရကဆုံးဖြတ်ဖို့စဉ်းစားရမှာပါ။မကြသေးခင်ကပဲမြစ်ကြီးနားမြို့မှာကျင်းပခဲ့တဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာနှီးနှော့ဖလှယ်ပွဲမှာတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေကတော့စီမံကိန်းအဆုံးသတ်ဖို့အတွက်လက်မှတ်တွေလည်းစုဆောင်းနေကြပါတယ်။လှုံ့ဆော်သူတွေအနေနဲ့သူတို့ရဲ့ကြိုးပမ်းမှုတွေလူမှုရဲ့အတန်တွေနဲ့လက်ရှိမြေပြင်မှာဖြစ်ပေါ်နေတဲ့အခြေအနေအရရက်ကိုအစိုးရအနေနဲ့ထည့်သွင်းစဉ်းစားသွားလိမ့်မယ်လို့လည်းမျှော်လင့်နေကြပါရှင်။
မေခစူးစီးတင်ပြခဲ့တဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင် VOE မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DPP ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ် DPP ရုပ်သံစလောင်းကနေနေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာကြည့်ရှုနိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်နိုဝင်ဘာလ5ရက်စနေနေ့ညပိုင်းအတန်လွှင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်း10နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနိုင်စေနိုင်ကြပါတယ်။အခုတော့စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်ကိုစတင်တော့မှာပါ။ပါဝင်ဆွေးနွေးကြမဲ့သူတွေကိုလေလိုင်းမှာဖိတ်ကြားထားပြီးဖြစ်ပါတယ်။ဒါကြောင့်ဆွေးနွေးပွဲကိုဥဆောင်စီစဉ်ဆွေးနွေးမဲ့ဒေါခင်ဆိုးဝင်းနဲ့အတူထုတ်လုပ်သူမတ်စုမော်မတ်ဤတန်စင်တို့ရဲ့တိုက်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်စတင်ပါပြီရှင်။
မင်္ဂလာပါရှင် VOA American တန်ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေ။သောတာရှင်များရှင်အခုတလောမြန်မာပြည်မှာအထွေထွေကုန်စည်နှုန်းတွေအစမတန်တက်နေတာဟာဒီစီးပွားရေးအခြေခံမှုဖြစ်တဲ့ရောင်းလိုအားနဲ့ဝယ်လိုအားမမျှတာဒါကြောင့်လား။နောက်ငွေကြေးဖောင်းပွားမှုကြောင့်လား။ Socialist ခေတ်စကားအရဆိုရင်တော့အမျက်ကြီးစားတဲ့ဝိသမလောဘသားဓမ္မတွေအကြောင်းများလားဆိုတဲ့အချက်တွေနဲ့အတူဒီဈေးနှုန်းတွေကျဆင်းရေးအတွက်ဘယ်လိုဖြေရှင်းကြမလဲဆိုတဲ့အကြောင်းရင်းတွေကိုဒီနေ့ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်ရှင်။အဲဒီနေ့ဆွေးနွေးဖို့ကျွန်မဖိတ်ကြားထားတဲ့ပုဂ္ဂိုလ်တွေကတော့တကုံမြို့နယ်မဲဆန္ဒနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာတက်တက်ခိုင်ပါ။ဒေါက်တာတက်တက်ခိုင်ကအရင်တုန်းကမြန်မာနိုင်ငံကုန်သွယ်ရေးများနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းရဲ့အတွင်းမှုတယောက်လည်းဖြစ်ပါတယ်။နောက်မြို့သမီးဆန်းဆောင်စီဝါရေးဆန်းဆောင်ရှင်များအသင်းကိုဦးဆောင်ခဲ့သူတူလည်းဖြစ်ပါတယ်။အဲဒေါက်တာတက်တက်ခိုင်ရှိပါလားရှင
်။ရှိပါတယ်ရှင်။
ဟုတ်ကဲ့မင်္ဂလာပါ။ဟုတ်ကဲ့
မင်္ဂလာပါရှင်မမ
ဟုတ်ကဲ့ပါနောက်တစ်ယောက်ကတော့မြန်မာပြည်ရဲ့စီးပွားရေးအခြေအနေတွေကိုမျက်ခြေမပြတ်လေ့လာဆန်းစစ်နေတဲ့စာရေးဆရာအောင်ချိန်ဘွားကျမတို့ကတော့ဦးလာမောင်လို့ခေါ်ပါတယ်ဦးလာမောင်နေကောင်းပါလားရှင
်ဟုတ်ကဲ့နေကောင်းပါတယ်
ဟုတ်ကဲ့ပါဆရာနောက်တစ်ယောက်ကတော့ကျမတို့ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကြော်ညာကိုနားထောင်ပြီးတော့ဒီကုံစည်းနှုံးတက်ရတဲ့အကြောင်းရင်းကိုစိတ်ရှည်လက်ရှည်စာအရှည်ကြီးရှင်းပြပြီးတော့ရေးပေးထားတဲ့ဒေါခင်မျိုးစွေပါဒေါခင်မျိုးစွေကတော့တက်ကတူအားဆရာမတူဖြစ်ခဲ့ပြီးတော့ဟိုစီးပွားရေးနယ်ပယ်မှာကိုယ်တိုင်ထဲထဲဝင်ဝင်ပိုင်ဆောင်ရွက်နေသူတူဖြစ်ပါတယ်ဒေါခင်မျိုးစွေရှိပါလားရှင်
อ๋อโอเคใช่มั้ยရှင
်โอเคมิงลาပါโอเคအဲ့တော့ကျမတို့ပထမအဦးဆုံးအနေနဲ့ပေါ့เนาะဘာကြောင့်ဒီလိုမျိုးကုန်စည်နှုန်းတွေအဆမတန်ဈေးတက်ဟိုဈေးတွေတက်နေရတယ်လဲဆိုတာကိုဒေါက်တာသက်သက်ခိုင်ကနေပြီးတော့နည်းနည်းလေးပေါ့လေဘလို့များဟိုဒီလိုမျိုးဖြစ်လို့အဆမတန်ဈေးတက်ရတာလဲဆိုရှင်းပြပေးပါလားရှင်
ကုန်စည်နှုန်းတက်တာကတော့ကျမတို့ပေါ့เนาะဟိုနိုင်ငံတကာရဲ့ကမ္ဘာစီးပွားရေးအခြေအနေနဲ့လဲဆိုင်ပါတယ်ရှင်အဲကမ္ဘာကုန်စည်နှုန်းတွေကမောက်ကမဖြစ်တယ်နဲ့လဲဆိုင်နေ။အဲပြီးလို့ရှိရင်အဓိကတော့ကျွန်တော်တို့ပြည်တွင်းမှာပေါ့နော်ဈေးကွက်ကိုအတက်ဝင်အောင်ထိထိရောက်ရောက်မလုပ်နိုင်သေးတာ။ဒါလဲဆိုင်ပါတယ်ရှင်။ဆိုတဲ့အခါကျတော့ကျွန်တော်တို့ကညသာဖြင့် import တွေလည်းရှိနိုင်တယ် export တွေလည်းရှိနိုင်တယ်။ရှိတဲ့အခါကျတော့ဒါတွေကမမျှမတဖြစ်တဲ့အပြင်မှာအဲပြီးလို့ရှိရင်ညသာဖြင့်ကျွန်တော်တို့က import ပုံများပါတယ်ရှင်။အဲ့လို twin ကုန်တွေပုံများတယ်။အဲ twin ကုန်တွေပုံများတဲ့အချိန်မှာဟိုဒီ exchange rate တွေပေါ့လေတက်နေတဲ့အခါကျတော့ဒီကုန်စည်နှုန်းတွေလည်းတက်ပါလေရှင်ဒီပြည်တွင်းစည်နှုန်းတွေပါလိုက်တက်ရပါတယ်မတက်လို့ရှင်သူကကိုဝယ်ရတဲ့ကုန်ပစ္စည်းကဈေးမြင့်တော့ကိုရောင်းတဲ့ကုန်ပစ္စည်းကိုလည်းလိုက်မြင့်ရပါလေရှင
်ဆိုတော
့နံပါတ်1အချက်ကတော့ဈေးကွက်ကအသက်ဝင်ဖို့ဟိုလိုနေတယ်ထိထိရောက်ရောက်ဟိုပေါ့ market efficiency ပေါ့နော် market mechanism က efficient ဖြစ်ရမယ်နံပါတ်2ကကျတော့ကျမတို့ငွေစည်နှုန်းတည်ငြိမ်ဖို့လိုပါလေရှင်ငွေစည်နှုန်းတည်ငြိမ်ဖို့တော့ကျမတို့ဒါကတော့ကျမတို့ဘယ်လိုထင်လဲဆိုလို့ရှိရင်ဒီစီးပွားရေးဥဆောင်လာတာဟိုကြာလာတဲ့အခါမှာဒီအမားတွေဖြစ်လာတဲ့ဟာတွေရဲ့ဒါအကျိုးဆက်လို့ကျမယူဆပါပါရှင
်ဟုတ်ကဲ့
ဆရာကျွန်တော်တို့အဓိကတော့ကျွန်တော်တို့ဟိုငွေကြေးဖောင်းပွားမှုဟိုပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ကဟိုအားနေစမှာပေါ့နော်ဘာနာရေးမူဝါဒတွေကျွန်တော်တို့ဘာနာရေးအခြေအနေတွေပေါ့နော်တီတောင်စုရဲ့နိုင်ငံမှာတုံးနေတဲ့အရာ၃မှန်ကြီးတွေပေါ့ဆိုလို့ရှိရင်ကျမတို့ဝင်ငွေတွေကနည်းပြီးတော့မှထွက်ငွေတွေတုံးငွေတွေများနေတယ်တုံးငွေတွေကဘာကြောင့်များတာလဲဆိုလို့ရှိရင်ဒီရင်းနှီးမြှုပ်နှံဖို့လို့အတွက်တိုင်းပြည်ဖွံ့ဖြိုးဖို့လို့အတွက်ရင်းနှီးမြှုပ်နှံဖို့လို့အတွက်လေလိုတဲ့အခါကျတော့ဒါတွေကိုလည်းလျှော့လို့မရဘူးဒါပေမဲ့ဝင်ငွေကိုပို့ပြီးတော့မှယူနိုင်လားဆိုတော့လေနိုင်ငံတော်ကဒီအခွန်အောက်တွေကောက်တာတွေအားနည်းနေတယ်နောက်တဘာဝတင်ဇာတ်ရောင်းရငွေတွေလည်း ဟိုဟာပေါ့နော်ဒီဒီအတုံးချမှုတွေအားနည်းနေတဲ့အခါကျတော့ဝင်ငွေကနည်းပြီးတော့မှထွက်ငွေတွေများတယ်ထွက်ငွေဆိုတာကျမဆိုလိုတာရင်းနှီးမြှုပ်နှံရန်လိုအပ်တာတွေပေါ့နော်ဥမာအခြေခံအဆောက်အဦဖြစ်တဲ့လမ်းပန်းဆက်သွယ်ရေးကိစ္စတွေလျှက်စစ်မှုရရှိရေးတို့ဆယ်မြောင်းတာတမန်တိဆောက်တာတို့နောက်တစ်ခုကလူမှုရေးနဲ့ဆိုင်တဲ့အခြေခံအဆောက်အဦတွေပေါ့နော်ကျန်းမာရေးပညာရေးတွေလူမှုပူလုံရေးတို့နောက်ခုနီးကားဗမန်လုပ်မယ်တို့နောက်စသဖြင့်အစိုးရဘက်ကလည်းရင်းနှီးမြှုပ်နှံနေရတာအများကြီးများတဲ့အခါကျတော့ဝင်ငွေနဲ့ထွက်ငွေမမျှတာဖြစ်လာတာရဲ့ဒါဒါအကျိုးဆက်ပါရှင
်ဟုတ်ကဲ့ပါ
အကျိုးဆက်ဖြစ်တဲ့အချိန်မှာအကျိုးဆက်ဖြစ်တဲ့အချိန်မှာဒီ budget လုံငွေကိုဖြည့်ဆည်းခဲ့တဲ့ပုံစံပေါ့နော်ရေရှည်ကျွန်တော်တို့ကအရင်တော့ဘယ်လိုဖြည့်ဆည်းခဲ့လဲဆိုလို့ရှိရင်ဒီအရင်အစိုးရအဆက်ဆက်ကဆိုလို့ရှိရင်ဒီဗဟိုဘဏ်ကိုဘဏ္ဍာရေးဝန်ကြီးဌာနအောက်မှာထားလိုက်တယ်ထားပြီးတဲ့အခါကျတော့နိုင်ငံတော်ရဲ့ဒီပြည်ထောင်စုအစိုးရရဲ့လုံငွေတွေကိုကျွန်တော်တို့ကရိုက်ထုတ်ခဲ့တယ်ပေါ့နော်အဲ့ဒါဒီရေရှည်ဖြစ်လာတဲ့အချိန်မှာဒီငွေကြေးဖောင်းပွမှုတွေဖြစ်တယ်ဒါပေမဲ့ပြီးခဲ့တဲ့2010ပေါ့နော်ဦးသိန်းစင်အစိုးရလက်ထက်ကနေစပြီးတော့မှဒီကမ္ဘာဘဏ်တို့နိုင်ငံတကာငွေကြေးဖွံ့ဖြိုးရေးရန်ပုံငွေအဖွဲ့တွေကနေအခုညီတွေနဲ့ကျမတို့ကငွေကြေးဈေးကွက်ဖွံ့ဖြိုးအောင်ကျမတို့လုပ်နေပြီမဲ့အခုချိန်ထိတော့ဟိုပါပေါ့နော်တဖြည်းဖြည်းလုပ်နေရတယ်ပေါ့နော်ဥမာထားပါတော့နိုင်ငံတော်ငွေလိုတယ်ဆိုလို့ရှိရင်ပုဂ္ဂလိကဘဏ်တွေကငွေချေးယူဖို့နိုင်ငံတော်ကနေပြီးတော့မှဒီဒီဘဏ္ဍာရေးဝန်ကြီးဌာနကငွေတိုက်စာချုပ်တို့ငွေတိုက်သက်မှတ်တို့ထုတ်ဝေရတယ်။နောက်ဒီလိုထုတ်ဝေရပေမဲ့ဝယ်တဲ့လူကနည်းနေတယ်။ဒါပေမဲ့လိုအပ်ချက်ကတိုင်းပြည်ရဲ့ငွေလိုအပ်ချက်ကများတယ်။အခုနောက်ဆုံးသတင်းကတော့ကျွန်မကြားတာကတော့ဒီဒီမြန်မာပြည်တွင်းမှာတည်ထောင်ထားတဲ့နိုင်ငံသားဘဏ်တွေကလည်းဝင်ဝယ်တယ်ပေါ့နော်။ဝင်ဝယ်ခြင်းအားဖြင့်ကျွန်တော်တို့နိုင်ငံတော်ကထုတ်ရောင်းခြင်းနဲ့ဒီဒီငွေတိုက်စာချုပ်တွေငွေတိုက်လက်မှတ်တွေဝယ်တဲ့လူပုံများလာတဲ့အတွက်ကိုနိုင်ငံတော်ရဲ့ငွေရေးကြေးပြည်လည်မှုဟာတဆင့်ညော့သွားမယ်။နောက်တစ်ခုကကျတော့ကျမတို့နိုင်ငံတကာကနေပြီးတော့မှဒီဒီ ODA တွေပေးတာ Official Development Assistance တွေပေးတာတို့ဒါမှမဟုတ်အတုံးလုံးတက်တာတဲ့ချင်းငွေတွေပေါ့နော်။အဲ့ဒါတွေပေးပြီးနည်းပညာအထောက်အကူတွေနဲ့ပေးတဲ့အတွက်ကိုတဖြည်းဖြည်းကောင်းလာမယ်။ဒါပေမဲ့ဒါတွေဒီဒီဒီရေရှည်မှာတဖြည်းဖြည်းလှုပ်ဆောင်သွားမှာဖြစ်ပြီးတော့မှကျမတို့အဓိကဒီနေ့ရင်ဆိုင်နေရတာကတော့ဗာလဲဆိုလို့ရှိရင်အဲဟိုဟာဖြစ်ပါတာပါရှင်ကဘာဟိုဟာပေါ့အစိုးရနဲ့မဆိုင်တဲ့အစိုးရကမလုံနိုင်တဲ့အခြေအနေတွေပေါ့နော်အဲကဘာစီးပွားရေးရဲ့ကုန်စည်နှုန်းကမဖြစ်မှုတွေဒါတွေလည်းဆိုင်ပါတယ်ရှင
်ဟုတ်ကဲ့ပါအဲ
နောက်တစ်ခုကကျတော့အဓိကတော့ US ဒေါ်လာဈေးမြင့်တက်နေတာပေါ့နော် US ဒေါ်လာဈေးမြင့်တက်တဲ့ခါကျတော့ကျမတို့မြန်မာငွေနဲ့စာလို့ရှိရင်မြန်မာငွေကျဆင်းသွားတဲ့အချိန်မှာဒီဒီဒီသူနဲ့ရှင်ပြီးကြဆင်းသွားတဲ့အချိန်မှာကျွန်တော်တို့ကုန်စည်နှုန်းတက်တာတွေကလည်းဆက်တိုက်ဖြစ်နေတာဖြစ်ပါလိမ့်ရှင
်ဟုတ်ကဲ့ပါအဲ့တော့ဟိုဆရာအောင်ချိန်ဘွားအနေနဲ့ရောဘယ်လိုသုံးသပ်ပါလိမ့်ရှင်မြန်မာနိုင်ငံရဲ့လက်ရှိဒီဟိုဟုတ်ကဲ့ဟုတ်ကဲ့ဆရာဦးလာမောင်လိုင်းကြသွားတယ်လို့ပြောပါတယ်ဟုတ်ကဲ့အဲ့တော့ဟိုဦးလာရှင်တောင်တွင်းကြီးကဦးလာရှင်ရှိပါလားရှင
်ဟုတ်ကဲ့ရှိပါတယ်
ဟုတ်ကဲ့မင်္ဂလာပါရှင်ဟုတ်ကဲ့ဦးလာရှင်ဘယ်လိုများဆွေးနွေးကြပါလိမ့်ရှင်ဟုတ်ကဲ့ပါအ
ဲကျွန်တော်ကတော့ကုန်ရင်းတက်တယ်ကတော့ကျွန်တော်တို့အောက်ခြေလူတန်းစားတွေမှာတော့ကျွန်တော်တို့ရောရတဲ့ပစ္စည်းကတော့ဈေးတော်တော်နည်းပါတယ်။အဲ့တော့စံတဲ့ဒီမှာကျွန်တော်တို့ခုလက်ရှိပေါက်သေးဆိုရင်ကျွန်တော်တို့ဟိုဟာ3,000ပဲရှိသေး။ဒါအဟောင်းအစ်စ်တော့စံအဟောင်းတဲ့အိမ်မှာ3,600ပဲရှိသေး။ဒါပေမဲ့တစ်စစ်တဲ့စားသုံးလူကတော့ကုန်ရင်းတက်တယ်လို့ဖြစ်နေကြတာပါ။အဲ့တော့ကျွန်တော်တို့အဲကုန်ရင်းလုံးကြလို့ရှိရင်ကျွန်တော်တို့ကဝိကြီးဖောင်းပွားမှုတွေလည်းပါပါတယ်နောက်တကဟိုဟာကျွန်တော်တို့တစ်စိတ်နဲ့တက်သွားတော့ကြားတဲ့ကဟာလားအုံနေပွဲစားကြီးလည်းပါတယ်ဗျအဲ့တော့ကျွန်တော်တို့ဒီအလုတ်ကန်ခွင်းလန်းနေအများကြီးရလာပါဒီတစ်စိတ်နဲ့မတက်အောင်အဲ့ဒီလူတွေလည်းလှုပ်ရှားနေအောင်ကျွန်တော်တို့တောင်သူတွေလည်းပဲဟာလားလုတ်ကန်နေအောင်ကျွန်တော်တို့လုတ်အားကားတွေလုတ်အားလုတ်သမားကြီးတွေဓာတ်မြေဟောစာစတဲ့အကုန်လုံးပေါ်ကြအဲ့ဒါတွေလည်းပဲကျွန်တော်တောင်သူတွေမှာအကြီးကြီးတော့ကျွန်တော်တို့တောင်သူတွေလည်းလုတ်နေအောင်ပေါ့အဲ့ဒါဆိုရင်တော့ကျိုးကုန်တင်းလုံးကြသွားတယ်လေလို့ကျွန်တော်ယူဆမိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးပါအဲခုနဆရာအောင်ချိန်ဘွားလိုင်းကြသွားလို့ပါဟုတ်ကဲ့ဦးအောင်ချိန်ဘွားရှိပါလားရှင်ဦးလာမောင်
ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဟုတ်ကဲ့
ရှိပါတယ
်ခုနဟိုဆရာမဒေါက်တာသက်ခိုင်ဒေါက်တာသက်သက်ခိုင်ကတော့နည်းနည်းရှင်းပြသွားပါတယ်ဒီမြန်မာနိုင်ငံမှာအခုဖြစ်နေတဲ့အခြေအနေပေါ့နော်ဒီငွေစင်းနှုံးနေဟိုကြဆင်းနေတာနောက်ငွေကြေးဖောင်းပွားတာဒီရောင်းလိုအားနဲ့ဝယ်လိုအားမမျှတာတွေရပြီးနိုင်ငံတကာရဲ့ကြည့်ရက်တွေလည်းပါတယ်ဆိုတဲ့သဘောပေါ့တော့ဆရာအနေနဲ့ရောဘယ်လိုသုံးသပ်ပါလဲရှင်
โอเคအခုနိုင်ငံတကာမှာလဲစီးပွားရေးအကြတဲလေးတွေတော့ရှိနေတာမှန်ပါတယ်ဒါပေမဲ့ဟိုအဓိကကတော့မြန်မာနိုင်ငံရဲ့ပြည်တွင်းအခြေအနေကပိုအရေးကြီးပါတယ်ဘာလို့လဲဆိုတော့ဟိုပြောကြဆိုဆိုရင်အရင်ပြီးခဲ့တဲ့အစိုးရလက်ထက်ကဘတ်ဂျက်ရသုံးပန်းကြီးငွေစင်းဆွဲခဲ့တဲ့ဟာကလည်းဒီအစိုးရအတွက်တော်တော်ကလေးကိုများတယ်ပေါ့ဗျာ အလားတရာတို့ဒီအစိုးရကလည်းအဲ့ဒီဟိုဒုတိယကြိမ်လွှတ်တော်မှာပြန်ပြီးတော့တခါပြင်ဆင်ဖြည့်ဆွတ်တဲ့ဟာတွေရှိပါတယ်အဲ့တော့ဆိုလိုတာကနိုင်ငံတော်အနေနဲ့အသုံးစရိတ်တွေများလာတဲ့အခါမှာသူကလုံငွေကလည်းတော်တော်များများပြတယ်ပေါ့အခုပြန်ပြင်ဆွဲတဲ့အခါမှာလည်းလုံငွေကတိုးလာတယ်အဲ့တော့လုံငွေတိုးလာရင်သူကဟိုအဲ့ဒီလိုတဲ့ငွေကဘယ်ရမလဲဆိုတာရှိပါတယ်နော်အကယ်၍များပေါ့လေသူကငွေစက်ကူရိုက်ထုတ်မယ်ဆိုတာလည်းဟိုဘီလီယံ900ရိုက်ထုတ်မယ်လို့ပါလို့သတင်းလဲထွက်ခုတယ်ပေါ့အဲ့တော့အဲ့လိုငွေကြီးဒီအစ်စ်တွေ money supply ပေါ့အဲ့ဒါကဟို money circulation နဲ့ဟိုဝင်လာလို့ရှိရင်အစ်စ်တွေဝင်လာလို့ရှိရင်ငွေကြေးကဖောင်းပွပါတယ်အဲ့တော့ဒီအရေးအကြီးဆုံးကတော့ကုန်စည်နှုန်းတက်တယ်ဆိုတာငွေကြေးဖောင်းပွမှုကြောင့်တက်တာပါเนาะအဲ့တော့နောက်တစ်ခုကလည်းဒီငွေကြေးဖောင်းပွတာနဲ့အမျှဟို American dollar ပေါ့အခုတော့ဒီကတော့ဟိုအဓိကနိုင်ငံခြားသုံးငွေမှာအဲ့ဒီကလည်းဒေါ်လာရဲ့ဟိုတံပိုးကလည်းမြင့်တက်လာတယ်မြင့်တက်လာတော့ဒီမှာ balance of payments မှာဟို export ကဒီပို့ကုန်ဝင်ငွေကနည်းပြီးတော့သွင်းကုန်ဝင်ငွေကသွင်းကုန်ထွက်ငွေကအများများနေတယ်အဲ့တော့အဲ့ဒီသွင်းကုန်ကဒီဒေါ်လာနဲ့ဝယ်ရတာဆိုတော့ဒေါ်လာဈေးတက်တာနဲ့ပြိုင်နေသွင်းကုန်ဈေးတွေတက်ပါလေအဲ့တော့သွင်းကုန်ထဲမှာအဓိကဖြစ်တဲ့ဒီကုန်ထုတ်လုပ်မှုမှာလိုအပ်တဲ့ဆက်ပစ္စည်းကြိယာတွေအဲ့ဓာတွေဈေးတက်လို့ရှိရင်ကုန်စည်နှုန်းကတက်ကိုတက်ပါတယ်အလားတူဒီတေယူပို့ဆောင်ရေးဈေးရိတ်တွေတက်ပါတယ်အဲ့တေယူပို့ဆောင်ရေးဈေးကအလွန်ရေးကြီးပါတယ်အဲ့ဓာတွေကလည်းဒီပစ္စည်းတစ်ခုမှာ costing တွက်လို့ရှိရင်အဲ့ဒီ handling charges overhead charges နောက်ပြီးတော့ဒီ transport charges တွေနောက်ပြီးတော့ခုနဟိုဘာခေါ်မလဲcustom duty စေပေါ့အဲ့ဓာတွေကအများကြီးကုန်စည်နှုန်းကိုတက်စေပါတယ
်ဟုတ်ကဲ့
အဲ့တော့အခုဟိုသိပ်ပို့ဆောင်ရေးကလည်းတက်လာတယ်เนาะဆိုဓာတ်ဆီဈေးတွေကလည်းတက်လာတယ်အဲ့တော့ကုန်စည်နှုန်းကလိုက်ကိုတက်ရပါမယ်เนาะ supply and demand တချို့ကအဲ့လိုပြောတယ်ပေါ့เนาะမြန်မာနိုင်ငံအနေနဲ့ကြတော့ supply ဘိုင်းကဒီပြည်တွင်းကထုတ်လုပ်မှုကမလုံလောက်လေသွင်းကုန်ကအများကြီးတင်သွင်းတဲ့အတွက် supply ကမိဖြစ်ပါတယ် demand ကိုမိဖြစ်တာမှဟိုကြော်လွန်တဲ့သဘောတောင်ရှိတယ်လို့ပဲဥပမာပြောကြဆိုဆိုရင်လမ်းဘေးဈေးတွေကြီးလိုက်ရင်လည်းပစ္စည်းတွေအပြည့်ပဲတရုတ်ပြည်ကတင်သွင်းတဲ့ဟိုဘာခေါ်မလဲပန်းစည်းတွေဆိုရင်လည်းတောင်လိုပုံနေတာပါပဲเนาะတခါဟိုမီနီမားကတ်တွေကြီးကြီး super market တွေကြီးကြီးအကုန်လုံးပစ္စည်းတွေအပြည့်ရှိတယ်အဲဒါကြောင့် supply ဘိုင်းကဟိုတမန်ကိုမိဖြစ်ပါလေအခုဟာကဟိုငွေကြေးဟို purchasing power ပေါ့ဝယ်လို့အားဝယ်နိုင်အားပေါ့ဝယ်နိုင်အားတွေကောင်းနေတယ်ဆိုလိုတာကပြည်သူတွေလက်ထက်မှာငွေတွေအများကြီးရှိနေတယ်ဆိုတဲ့အဓိပ္ပာယ်ပါအဲ့လိုရှိနေလို့ရှိရင်ဒီပြည်သူတွေလက်ထက်ကငွေကိုရော့သွားအောင်အစိုးရကငွေလိုနေတာအစိုးရလက်ထက်ငွေရောက်အောင်စောစောပြောခဲ့တယ်လို့ဟိုသူတို့ကဘာလုပ်ရမလဲဆိုရင်ဟိုအစိုးရကဟို treasury bill တို့ security ပေါ့လေအဲ့ဓာတွေဟို bond စီအဲ့ဓာမျိုးတွေကိုထုတ်ရောင်းလာပါတယ်ရောင်းတဲ့အခါမှာတကယ်လို့ဟိုပြည်သူတွေကဝယ်နိုင်နေဆိုလို့ရှိရင်ပြည်သူတွေလက်ထက်ငွေညော့သွားပြီးတော့အစိုးရစီရောက်ပါတယ်နောက်တစ်ခုကဟိုအခု stock and share exchange စီပေါ်လာတဲ့အခါမှာဒီ share တွေကိုနိုင်ငံခြားသားတွေများများဝယ်ခွင့်ပြုလိုက်မယ်ဆိုလို့ရှိရင်သူတို့ကလည်းဒီထဲမှာဝင်ကစားလာလို့ရှင်ဒါဟိုပေါ့အစိုးရရဲ့ share တွေလေး stock တွေလေးဝယ်နိုင်လာမယ်ဆိုရင်ဒီပြည်တွင်းလှည့်လည်ငွေညော့သွားနိုင်
ဟုတ်ကဲ့ပါငွေကြေးဖောင်းပွားမှုဟုတ်ကဲ့ထိန်းနိုင်တဲ့
ငွေကြေးဖောင်းပွားမှု
ဟုတ်ကဲ့
ထိန်းနိုင်တဲ့သဘောရှိပါတယ
်ဟုတ်ကဲ့ပါကျေးဇ
ူးပါ
ဟုတ်ကဲ့ပါဆရာ
ဟု
တ်ကဲ့ပါဟုတ်ကဲ့အခုနောက်တစ်ယောက်ဟိုကျွန်မကိုခေါ်ထားတဲ့သောတာရှင်တစ်ယောက်ရှိပါတယ်ဒေါက်ခင်မျိုးဆွေပါဟိုဒေါက်ခင်မျိုးဆွေပြောတာကတော့ပေါ့လေကုန်စည်နှုန်းတွေတက်တိုင်းအော်ဟစ်ညှိတွားနေကြတာလူတိုင်းမဟုတ်ပါဘူးတဲ့ဈေးတက်မှအဆင်ပြေတဲ့သူတွေလည်းရှိပါတယ်တဲ့ခုနဆရာပြောသလိုပဲပေါ့လေဟိုဒီဇယ်စီတွေဈေးကြလို့ရှင်အဲ့ကြတုံးမှဝယ်ထားတဲ့ပြီးတော့မှပိုပြီးတိုးပေါအောင်လုပ်တဲ့သူရှိပါတယ်အဲ့တော့ဒေါက်ခင်မျိုးဆွေလေးနည်းနည်းတစ်ချက်ဝင်ဆွေးနွေးပြပါအောင်ရှင်ဟုတ်ကဲ့
ဟုတ်ကဲ့ပါ
ဟုတ်ကဲ့
ဒီမှာဟိုပါနော
်
ဒီကုံစင်းနှုံးနေတက်တယ်ဆိုတဲ့အခါကျတော့ငွေကြေးဖောင်းပွားတဲ့သဘောပေါ့နော်ရှေ့မှာပြောသားတာလည်းပြည့်စုံနေပါပြီအဲ့တော့ဟိုဖောင်းပွားတဲ့ငွေကပေါ့ဟိုလူတိုင်းမှာရှိတဲ့ဟာဖောင်းပွားသွားတာဆိုလို့ရှိရင်မြင်းများတက်တာခံရတာပေါ့နော်အခုဖြစ်နေတာကျွန်မမြင်တာကတော့ဟိုကုန်ပစ္စည်းလက်ထက်မှာရှိတဲ့လူကငွေကြေးဖောင်းပွားမှုတောင်မခံရဘူးငွေသားကင်ထားတဲ့လူတို့အောက်ခြေလူတန်းစားတို့ဘာလို့ကငွေကြေးဖောင်းပွားမှုတောင်ခံရတာပေါ့နော်ဘာလို့ကုန်ပစ္စည်းကိုကင်ထားတဲ့အခါကျတော့ငွေကြေးကဖောင်းပွားသွားလဲသူပစ္စည်းကတံမိုးကဟိုငွေအနေနဲ့တွေ့ရင်တက်လာတယ်လေတက်လာတဲ့အခါကျတော့သူ့မှာရော့အနေမသွားဘူးအဲ့အခါကျတော့ဟိုငွေပဲကင်ထားတဲ့လူကျတော့သူကပတ်စံပိုးပေးပြီးမှပစ္စည်းတွေဝယ်ရတယ်အဲ့ဒီအချိန်မှာငွေကင်ထားတဲ့သူတို့အောက်ခြေလူတန်းစားတွေကငွေဖောင်းပွားမှုတံကိုပို့ခံရတာပေါ့
ဟုတ်ကဲ့ပါ
ပစ္စည်းကင်ထားတဲ့လူကမခံရဘူးအဲ့ဒီမှာမမျှတမှုကြောင့်မလို့ဘူးအခုလိုဖြစ်နေတယ်လို့ကျွန်မမြင်တာပါ
ဟုတ်ကဲ့ပါအဲပခုတ်ကူမျိုးကဥကိုခေမောင်လင်းရှိပါလားရှင
်
ဟုတ်ကဲ့ပါကိုခေမောင်လင်းဟိုဗာမြဆွေးနွေးကြပါလားရှင
်ရှင်ဒီကနိုင်ငံကြီးဖြစ်နေရလေခင်ဗျကားလို့ဖြစ်နေတယ်ဆရာအဲ့ဒီစုံမလို့လည်းမရှိဖြစ်နေကြတယ်ဒီလူကြီးကအရင်ကအားရနေတယ်နိုင်ငံကြီးကလည်းအားနေတယ်ခင်ဗျကလည်းဆိုတော့စုံမလို့လည်းအားပြနေကြတယ်ဒီလူကရှိရတော့ကားလည်းမလုံးနိုင်ဘူးအဲ့ဒီခေါင်းကြီးကလည်းအရှိန်ကြီးနေရအစအတင်းစိတ်ကြီးလားအားလုံးလေရစီစီတဲ့ကြီးအားလုံးကြောင
်းဟုတ်ကဲ့ပါ
နေရာအားလုံးဒီလိုလုံးဝပြတ်သွားလို့အားလုံးလေနေရာလူပြတ်နေချင်းကစီစီဝိုင်းနေတာလေအရင်ကနေတော့
ဟုတ်ကဲ့ပါဟုတ်ကဲ့ကျေးဇူးတင်ပါတ
ယ်အားလုံးကြောင်းလေဟု
တ်ကဲ့ပါဆရ
ာရဲ့ဒီလိုအားလုံးကိုကျေးဇူးရှိတယ်ကျွန်တော်ချီးကျူးပါတယ်
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ခုလိုဆွေးနွေးပေးတာအဲ့တော့ဒေါက်တာဒေါ်သက်သက်ခိုင်အနေနဲ့ပေါ့နော်ဟိုအခုဆိုလို့ရှိရင်လည်းလွှတ်တော်ထဲမှာလည်းရောက်နေပြီပေါ့ဒေါက်တာဒေါ်သက်သက်ခိုင်ကိုဟိုကျွန်မမေးချင်တာလေဒီလိုမျိုးစီးပွားရေးမြန်မာနိုင်ငံမှာအခုဒီဟိုငွေကြေးတွေဖောင်းပွားနေတယ်ဒီပြီးတော့ဈေးနှုန်းတွေအဆမတန်တက်နေတယ်ဆိုတော့ဒီအစိုးရဘိုင်းအနေနဲ့ပေါ့လေဘာတွေများလှုပ်ပေးလို့ရပါလဲရှင်အစိုးရဘိုင်းကလည်းအခုမှလည်းအစိုးရကလည်းအသက်ဖွဲ့တာမကြသေးဘူးပေါ့လေ6လလောက်ပဲရှိသေးတယ်ဆိုတဲ့ခါကြတော့သူတို့မှလည်းအခက်အခဲအကြက်တဲတွေအများကြီးရှိမယ်ဆိုတာနားလဲပါတယ်ဒါပေမဲ့သူတို့လှုပ်တင်လှုပ်ထိုက်တာဘာတွေလဲဆိုတာဘယ်လိုများအကြံပေးနိုင်ပါလဲရှင်
ဒီလိုပါရှင်ကျွန်မတို့ကပထမအဆုံးလုံးရမှာတော့ကျွန်မတို့ပေးထားချက်အခြေအနေကိုကျွန်မတို့မှန်မှန်ကန်ကန်သုံးသပ်ရပါမယ်ရှင်အဲပေးထားချက်ဆိုတာကတော့အရှိအစိုးရကလုပ်ခဲ့တဲ့ကောင်းမွေဆိုးမွေတွေဒီကောင်းတာတွေကိုလည်းကျွန်မတို့ကဖော်ထုတ်နိုင်ရမယ်ပိုကောင်းအောင်လုပ်နိုင်ရမယ်မကောင်းတာတွေကိုကျွန်မတို့ပြင်ဆင်နိုင်ရမယ်ပေါ့နော်ဆိုလို့ရှိရင်ပြီးတော့ရှင်လက်တလောအခြေအနေပေါ့လက်တလောအခြေအနေကဘယ်လိုလဲဆိုလို့ရှိရင်ကျမတို့ကအစိုးရပြောင်းလဲဖြစ်တယ်အရင်တော့အစိုးရပြောင်းတယ်ပြောင်းလဲဖြစ်တယ်ဆိုတော့ဘယ်ဘက်အိကညာဘက်အိပြောင်းတာပေါ့နော်အခုဒီတစ်ခါအစိုးရပြောင်းလဲဖြစ်တာတော့တကယ်ကိုအပြောင်းလဲဖြစ်တဲ့ဟိုပါပေါ့နော်အချိန်ဖြစ်တဲ့အခါကျတော့ပြီးလို့ရှိရင်ရေကလည်းအရင်နှစ်ကလည်းကြီးတယ်ဒီနှစ်လည်းကြီးတယ်ဘတ်ဂျက်ကလည်းအရင်အစိုးရဆွဲသွားတယ်ပြီးလို့ရှိရင်နောက်ပြင်ပအခြေအနေပေါ့နော်ကမ္ဘာစီးပွားရေးအခြေအနေတွေနော် US ဒေါ်လာတွေမာလာတယ်ပြီးလို့ရှိရင်ကုန်သိန်းနှုန်းတွေကကျတော့ကျတယ်ပေါ့နော်ကျတော့ကျမတို့စံတင်ပို့တဲ့လူတို့ဘာလို့တီးနံကောက်ပဲတီးနံဈေးတွေကျတဲ့ခါကျတော့ဒါတွေ export လုပ်တဲ့လူတွေလည်းအဆင်မပြေပါဘူးရှင်အဆင်မပြေတော့စိုက်တဲ့လူတွေလည်းအဆင်မပြေဘူးပေါ့နော်ဒါတွေကအခြေအနေတွေပေါ့ဆိုလို့ရှိရင်ကျမကတော့ဘာပြောချင်လဲဆိုရင်နောက်ပေးထားချက်ထဲမှာရေရှည်ပေးထားချက်ကဘာလဲဆိုကျမတို့တိုင်းပြည်နေနဲ့အကျွေးထူရဲ့ပြဿနာပေါ့နော်ဆိုလို့ရှိရင်အကျွေးတွေကလည်းနိုင်ငံတကာအကျွေးတွေရောပြည်တွင်းအကျွေးတွေရောအများကြီးဖြစ်နေတယ်ဒါတော့ခုနကကျွန်မရှင်းပြခဲ့တဲ့ဒီအစိုးရရဲ့လူငွေကိုဖြည့်ဆည်းတဲ့ပုံစံပေါ့နော်နံပါတ်1ကကျတော့ကျွန်တော်တို့ငွေကြေးဈေးကွက်ဖွင့်ပြအောင်လုပ်ရမယ်အဲဟိုငွေတိုက်စာချုပ်တွေငွေတိုက်လက်မှတ်တွေရောင်းပြီးတော့မှပုဂ္ဂလိကပန်းတွေကနေချေးရမယ်ချေးတဲ့အပြင်ကိုပြီးလို့ရှိရင်ကျွန်တော်တို့ပြည်တွင်းမှာဟိုပါပေါ့နော်ဒီ foreign banks တွေလာပြီးတော့နိုင်ငံခြားပန်းတွေကလာထားတာကိုအဲသူတို့တွေလည်းပေးပြီးတော့မှဒီငွေကြေးဈေးကွက်ထဲမှာပေးပါဝင်ရမယ်ဒါကတော့အစိုးရလုပ်နေပါပြီရှင့်လုံးနေတော့မြင်သာထင်သာမရှိတဲ့လုံရက်တွေဖြစ်နေပြီးတော့မှအကျိုးသက်ရောက်မှုလည်းချက်ချင်းမရနိုင်သေးဘူးပေါ့နော်။ဒါတဖြည်းဖြည်းလာမဲ့ကောင်းတဲ့ဘက်ကိုရွေ့နေပါတယ်။နောက်တစ်ခုကကျတော့ကျွန်တော်တို့နိုင်ငံတကာအတိုးနှုန်းတက်တာတဲ့ချင်းငွေတွေကိုလည်းကျွန်တော်တို့ချီတယ်။ချီတဲ့ပြင်းဤပညာအထောက်အကူတွေနဲ့ဒီလမ်းမှန်ပေါ်ရှောက်နိုင်ဖို့လို့အတွက်ကျွန်တော်တို့ကြိုးစားနေတယ်ပေါ့နော်။ပြီးလို့ရှိရင်ကျွန်တော်တို့ဟိုတိုးတက်မှုကဘာလဲဆိုရင်ဒါတိုးတက်မှုဆိုတာဒီဦးသိန်းစိန်အစိုးရ2030ကနေစပြီးအခြေခံကောင်းနေဖြစ်လာလိုက်တာအခုချိန်မှာအဲကျွန်တော်တို့ကဒီ budget လုံငွေကိုကျမတို့ကအရင်တော့တရားရာခိုင်နှုန်းဗဟုပန်ကနေပြီးတော့မှဒီထောက်ပံ့ရပါတယ်အခုကျတော့ကျမတို့60ရာခိုင်နှုန်းကိုငွေရေးကြေးဈေးကွက်ခုနကကျမပြောတဲ့ငွေတိုက်စာချုပ်ငွေတိုက်လက်မှတ်အနေပြီးလို့ဒါတွေကနေလုပ်ပြီးတော့မှပြီးလို့ရှိရင်နိုင်ငံတကာမှာအတုံးနှုံးတက်တာတဲ့ချင်းငွေတွေနဲ့လုပ်ပြီးတော့မှအခုနှစ်မှာတော့ကျမတို့ကဒီဗဟုပန်ကနေချေးယူငွေက40ရာခိုင်နှုန်းပဲကျမတို့ကရှိတော့တယ် solution boho ban ga chi dai le boho ban ga yai thong ya da do ma hou ku boho ban ko dai ga le jwe wa ni ya me taung tin ya me tu le pasan shi yang lo wa me lou pi de kha ja lo shin tu ma shi de pasan wo che pe nai ne so lo shin yin jama ro ngwe yai thong chan ma lo wu bo no a da kaung ne chi be chi ni be ko ywe ni ba le shin
now
to kwa ja lo jama ro a sai ya ma ta khu shi ba le a da ba le so lo shin jama ro a so ya ni ne နော်အစိုးရအနေနဲ့ကျမတို့တိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့လို့အတွက်ရင်းနှီးမြှုပ်နှံမှုတွေလုပ်ရမယ်ပြီးလို့ရှိရင်ခုနကကျမပြောခဲ့တဲ့ဒီ social infrastructure တွေပေါ့နော်ကျန်းမာရေးပညာရေးတွေလူမှုခုလုံရေးလုပ်ငန်းတွေအဲပြီးလို့ရှိရင်ဒီ e-government တွေဒါတွေတည်ဆောက်ဖို့လို့အတွက်ကိုအစိုးရရင်းနှီးမြှုပ်နှံတဲ့အချိန်မှာအဲပြီးလို့ရှိရင်လမ်းဆောက်တဲ့တရားဖောက်တဲ့ပေါ့လျှက်စစ်မီးရရှိရေးဆယ်မြောင်းကာတမန်တွေဒါတွေကိုကျမတို့ကဘယ် model နဲ့လုပ်တင်လဲဆိုလို့ရှိရင်ကျမတို့ PPP ပေါ့နော်ပုဂ္ဂလိကနဲ့အစိုးရနဲ့ဒါမိတ်ဖက်သဘောနဲ့အတူတူပူးပေါင်းဆောင်ရွက်တာပေါ့နော် public private partnership နဲ့ကျမတို့တွားရပါမယ်ရှင်အဲ့လိုတွားရတဲ့အချိန်မှာကျမတို့တိုင်းပြည်နေနဲ့ဘာသက်သွားတာသွားမလဲဆိုခုနချင်းငွေတွေကိုယူစရာမလိုပဲနဲ့အစိုးရရဲ့ရင်းနှီးမြှုပ်နှံရမယ့်ကိစ္စတွေကိုပုဂ္ဂလိကနဲ့ပူးပေါင်းပြီးတော့မှပုဂ္ဂလိကသူ့ရဲ့ရင်းနှီးမြှုပ်နှံမှုနဲ့သူ့ဟာသူဝင်လာပြီးတော့မှဒီပုဂ္ဂလိကကုမ္ပဏီတွေကနေပြီးတော့မှဒီဘဏ္ဍာရေးအချင်းနဲ့စိုက်ထုတ်မှုရှိတယ်ပြီးလို့ရှိရင်လုပ်ငန်းဆောင်ရွက်မှုကိုလည်းဒါအစိုးရတရရဲ့ဒီလှုပ်ဆောင်ချက်ထက်ကိုတာလွန်နဲ့ကောင်းမွန်တဲ့လှုပ်ဆောင်ချက်တွေနဲ့လှုပ်တဲ့အချိန်မှာဘာဖြစ်နိုင်လဲဆိုလို့ရှိရင်ကျမတို့က win-win situation ပေါ့နော်ပုဂ္ဂလိကကလည်းဘာဖြစ်မလဲဆိုရင်သူစီးပွားရေးတွက်ချေကြိုက်တဲ့ project ကိုသူရမယ်ပြီးလို့ရှိရင်အဲ့ဒါကြောင့်မလို့သူနိုင်ငံတော်အခွင့်ပို့ပေးနိုင်မယ်ပြီးလို့ရှိရင်အလုပ်ကိုင်ခွင့်လန်းတွေလည်းများစွာဖန်တီးပေးမယ်ပေါ့ဒါကပုဂ္ဂလိကဘက်ကဟိုရသွားမယ်ဟာပေါ့ဘာကြောင့်ဒါရတဲ့နာလဲဆိုပုဂ္ဂလိကကဒါရင်းနှီးမြှုပ်နှံတဲ့အချိန်မှာသူကဗန္နာရေးရဆုံးရှုံးနိုင်ခြင်းရှိတယ်လုပ်ငန်းဆောင်ရွက်မှုဆုံးရှုံးနိုင်ခြင်းရှိတယ်ဒီဆုံးရှုံးနိုင်ခြင်းကိုပုဂ္ဂလိကကဏ္ဍကနေပြီးတာမှအစိုးရလက်ထက်ကနေယူလိုက်ပြီးတော့မှသူကဒီဆုံးရှုံးနိုင်ခြင်းတွေကိုဟိုပါဗောနော်ဖြည့်ရှင်းပြီးတဲ့အခါကျတော့မှအကျိုးအမြတ်ကတော့ပါရှိမလဲဆိုလို့ရှိရင်အစိုးရကတော့အကျွေးယူကအကျွေးယူပြီးလောက်ရတာတက်တာသွားမယ်ကိုယူရမယ်အကျွေးအစားပုဂ္ဂလိကကိုယူခိုင်းတယ်နံပါတ်1နံပါတ်2ကကျတော့အစိုးရပေးခြင်းနဲ့ဒီ infrastructure တွေဗောနော်ဒီအခြေခံအဆောက်အအုံနဲ့နောက်ပြည်သူဝန်ဆောင်မှုလုပ်ငန်းတွေပို့ပေးလာနိုင်မယ်။နောက်တိုင်းပြည်ဖွံ့ဖြိုးတိုးတက်မှုပို့ရှိလာမယ်ပေါ့နော်။ဆိုလို့ရှိရင်ကျွန်မဥပမာကောင်းလို့ပြောလို့ရှိရင်ဒီဂျပန်ပေါ့နော်။ဂျပန်တို့စင်ကာပူတို့ကျွန်းနိုင်ငံတွေဖြစ်တယ်။နောက်ဂျပန်ဆိုလည်းဒုတိယကမ္ဘာစစ်မှာဆစ်ရှုံးပြီးတော့မှပြပုံဘဝကနေလာတည်ဆောက်ခဲ့တယ်။နောက်ပြီးတော့စင်ကာပူဆိုလို့ရှိရင်လည်းဟိုပါကျွန်းနိုင်ငံပဲဖြစ်တယ်ဟိုပါနေရာလေးတအားသေးတယ်ဘာတဘာဝတရားစာတမှမရှိဘူးဒါပေမဲ့သူတို့မှာအကျိုးမရှိဘူးသူတို့ဘာကြောင့်အကျိုးမရှိလဲဆိုလို့ရှင်သူတို့ကတစ်ချိန်လုံး public private partnership ပေါ့နော်ဒီအစိုးရရဲ့လုပ်ငန်းတွေကိုပုဂ္ဂလိကကိုလောက်ကင်စီခြင်းအပြင်အစိုးရထိထိရောက်ရောက်ကင်တွေ့တယ်ထိထိရောက်ရောက် regulate လုပ်တယ်ထိထိရောက်ရောက် supervise လုပ်တယ်ဒါပေမဲ့ပုဂ္ဂလိကလုပ်ငန်းတွေကအောင်မြင်အောင်သူတို့ငွေရေးကြေးရေးနဲ့သူတို့အောင်မြင်အောင်ဟိုဆောင်ရွက်တယ်ပေါ့နော်ဆောင်ရွက်ပြီးတဲ့ခါကျဒီရင်းနှီးမြှုပ်နှံမှုအကုန်လုံးကိုပုဂ္ဂလိကလုပ်ပြီးတော့မှအစိုးရကဒီ project 25နှစ်အနှစ်30မှာအစိုးရတစ်နှစ်ကိုဟို installment နဲ့တစ်နှစ်ပြန်ပေးရတဲ့အချိန်မှာအစိုးရရဲ့ဒီ capital ပေါ့နော် initial investment ကအစိုးရထည့်စရာမလိုဘူးဆိုတော့ကျမတို့ကတိုင်းပြည်စီးပွားရေးဖွံ့ဖြိုးတိုးတက်ခြင်းဘာလို့ရမလဲဆိုရင်ကျမတို့ကဒီပုဂ္ဂလိကကဏ္ဍဖွံ့ဖြိုးအောင်လဲလုပ်ရမယ်အပြင်ဒီပုဂ္ဂလိကကဏ္ဍအနေပြီးတော့မှကျမတို့ PPP ပေါ့နော်ဒီ public private partnership ကိုကျမတို့အောင်မြင်လုပ်နိုင်ရမယ်အဲ့လိုလုပ်နိုင်ဖို့အတွက်နံပါတ်1အစိုးရလုပ်ရမယ်အချက်ကကျမတို့တိုင်းပြည်အတွက်တကယ်ဖွံ့ဖြိုးတိုးတက်ဖို့လိုတဲ့စီမံကိန်းတွေကိုတေချာရွေးချယ်နိုင်ရမယ်တကယ်တိုင်းပြည်အတွက်အကျိုးရှိမဲ့ဟာတကယ် invest ရင်းနှီးမြှုပ်နှံမှုတကယ်လုပ်တဲ့နာကိုစီမံကိန်းတွေအစိုးရရွေးချယ်နိုင်ရမယ်။နံပါတ်2ကကြတော့ဒီဟာတွေကိုအကောင့်တွေဖော်ဖို့ကိုပုဂ္ဂလိကကဏ္ဍနဲ့ပူးပေါင်းဆောင်ရွက်ရမယ်။နံပါတ်3ကကြတော့ပုဂ္ဂလိကကဏ္ဍနဲ့ပူးပေါင်းဆောင်ရွက်တဲ့အချိန်မှာဒီလိုလက်ပေးလက်ယူမှုတွေမဖြစ်အောင်မပြီးလို့ရှင်ဒီတာဝန်ယူမှုတာဝန်ခံမှုရှိတဲ့ဒီအစိုးရဘက်ကပဲဖြစ်ဖြစ်ပုဂ္ဂလိကဘက်ကပဲဖြစ်ဖြစ်တာဝန်ယူမှုတာဝန်ခံမှုရှိတဲ့ဒီလုပ်ငန်းဆောင်တာတွေကိုသူကိုယ်တာဝန်နဲ့ကိုလုပ်ကြအောင်ဘာလို့ရမလဲဆိုတော့ကျမတို့က government procurement reform လုပ်ရပါမယ်ရှင
်။ဟုတ်ကဲ့ပါ
။ဒီ government procurement ဆိုတာနိုင်ငံတော်ကစီမံခန့်ခွဲခြင်းနဲ့စီမံကိန်းတွေကိုပုဂ္ဂလိကတွေပေးတဲ့အချိန်မှာလက်ပေးလက်ယူနေမှုတွေနည်းပြီးတော့မှအအောင်မြင်မြင်တည်ထောင်နိုင်အောင်ကျမတို့ကတကယ် tender process တွေကိုပြင်ရမယ်။ဟိုတကယ် tendering process တွေတကယ်ဟိုပါပေါ့နော်။ဖွင့်လင်းမြင်သာမှုရှိရမယ်ပေါ့နော်။ဒါမျိုးတွေနဲ့ကျမတို့ဒီနည်းပညာတွေလည်းအများကြီးကျမတို့ဂျပန်တို့စင်ကာပူတို့ကနေကျမတို့ရယူနိုင်ပါတယ်ရှင
်။ဟုတ်ကဲ့ပါ။
အဲ့ဒါတွေလုပ်ပြီးတဲ့အဲ့ဒါတွေလုပ်လို့ရပါတယ်ရှင်။အဲ့လိုလုပ်ဖို့လို့အတွက်ကတော့အစိုးရတရက်ကအားကောင်းရမယ်ပေါ့နော်။အဲ့ဒါတွေဥဆောင်နိုင်တဲ့လူတွေရှိရမယ်။အဲ့ဒါတွေဥဆောင်နိုင်တဲ့လူတွေဖြစ်ရမယ်ပေါ့
။ဟုတ်ကဲ့ပါ။အခုလည်းသူလုပ်နေတယ်လို့ကျမတို့ယူဆပါတယ်။အခုတော့သူဥဆပေါ့လေ။နည်းနည်းလေးကျမတို့စာနာတွေစောနေကြတယ်လား။ဒါ လည်းဖြစ်နိုင်တာပေါ့လေဟိုတစ်ဖက်ကလည်းစူးစမ်းနေရလို့ကျွန်မယူဆပါတယ်အဲ့တော့ဟိုသောတာရှင်တယောက်ရှိပါတယ်အဲပခုတ်ကူမျိုးကကိုခင်မောင်းလွင်ရှိပါလားရှင်အော်ဥကျော်မိုးလိုင်မုံရွာရှိပါလား
โอเ
คโอเคโอ้มงยวอุจโหมไลน์ပြောပါရှင်โอเคပါအဲကျွန်မဒီဘက်မှာလေးဟိုတောထရှင်ကြောက်ကရေးထားတာဥမာမွေးမြူရေးသမားတွေဆိုလို့ရှိရင်ပေါ့เนาะတားသတ် license မရှိတဲ့အတွက်ကြောင့်မလို့ပြည်ပကိုခိုးထုတ်ပြီးရောင်းနေရပါတယ်တဲ့အဲ့တော့မုံရဘက်မှာရောအဲ့လိုမျိုးအတွေ့အကြုံတွေရှိပါလားရှင
်โอเคပါကျွန်တော်တို့ဒီဘက်မှာလည်းဘာလို့ဆိုဒီလွားတွေပါဆိုရင်ဒါဒီတရုတ်ပြည်ပို့လာတွေပါလည်းတော်တော်များများတွေ့ရပါတယ်ဒီမှာကိုလမ်းကြောင်းတွေကျွန်တော်ကတည်းကနေပါတယ်ဖြတ်ပြီးတော့ပေါ့เนาะအဲ့မို့သွားနေရလည်းရှိပါတယ်
ဟုတ်ကဲ့ပါအဲ့တော့ဟိုဒီပြည်ရင်းမှာလိုအပ်ချက်ကမပြည့်မီပဲနဲ့ပြည်ပကိုခိုးထုတ်နေရတဲ့သဘောမျိုးဖြစ်နေတာပေါ့နော
်ဟုတ်ကဲ့ပါဒီကျွန်တော်တို့အစီအစဉ်ဒီအားလုံးဆက်ရန်နေရာတွေတိရုပ်ကတော့နေဒါပေမဲ့အစီအစဉ်ဆက်ရန်နေရာတွေကဟိုအရေးပြီးမမီတဲ့ဆက်ရန်နေရာတွေများတယ်ဒီမှာကွန်တော့လောက်မှမထုတ်တယ်အဲ့ဒီကျွန်တော်စီကပါတယ်လဲနွားတွေဟိုပြန်ပို့တယ်ဒါပေမဲ့ဆက်တီကကျွန်တော်နေရာတကာတုံးလို့မရအောင်ຕົງລົງເນຍອໍເຈນເຮົາອະດີຕຽວແລະກົງຕ່ວແລະເນຍມາໂຫອຍຕຽວມີກະປິຊີດີເຈນເຮົາຕ້ອງແລະລະມາດີຕົງເນາະມີນະຄານາລູໂຫຜິດນີ້ລະນ້ວາຊາບາຫມູ່ປຽດລະດີຜິດລະແດ່ຫຍັງຜິດລະແລະນາດີອຍຕຽວມີກະກົງປິຊີດີອຍຕຽວມີກະສັກກະລີຍາອຍຕຽວມີກະດ້ານຍໍຊາແລະອັນນັ້ນຕົງເນາະອະຄາຈະເນາະໂຫເຈນເຮົາປິນັດດີເຈນເຮົາອັດລົງຍໍລະດີຜິດລະແດ່
ဟုတ်ကဲ့ပါအဲ့တော့မုံလုံးစက်ကူကတ်တလို့ဖြစ်နေတာပေါ့နော်အခု
ဟုတ
်ကဲ့ဟုတ်ကဲ့နောက်တစ်ယောက်ဟိုကျမတို့သောတာရှင်တယောက်စောင့်နေတာရှိပါတယ်ကျမတို့ရဲ့ပြည်နိုင်သောတာရှင်လို့ပြောအောင်မပေါ့ဝန်တွင်မျိုးကဥချင်းမြင့်ရှိပါလားရှင်ဟယ်လိုဟုတ်ကဲ့ဝန်တွင်မျိုးကဥချင်းမြင့်ဟောလိုင်းမော်ကနေပြုတ်ကြသွားပြီထင်တယ်နော်ကျမတို့ဒီနေ့ကျမတို့ဒီနေ့ဟိုဒီတိုင်းလေလိုင်းအစီအစဉ်ကလည်းကန့်တတ်ထားတဲ့အချိန်ကလည်းစကားပြောတာအားတောင်မှမရဘူးလောလောဆယ်အချိန်ကပြည့်သွားပြီဆိုတော့ဟိုပါဝင်ဆွေးနွေးပေးတဲ့ဒေါက်တာသက်သက်ခိုင်ရဲ့နောက်ပြီးတော့ကျမတို့စာရေးဆရာဦးအောင်ချိန်ဘွားနဲ့ဒေါက်ခင်မျိုးဆွေတို့ကျေးဇူးတင်ပါတယ်ပါဝင်မြင်းမြန်းဆွေးနွေးပေးတဲ့သောတာရှင်တွေအားလုံးကိုလည်းကျေးဇူးအများကြီးတင်ပါတယ်ရှင်စိတ်ချမ်းသာခြင်းကိုယ်ဤချမ်းသာခြင်းနဲ့ပြည့်စုံကြပါစေ
ပါကင်ဆိုဝင်စီစဉ်ပြီးထုတ်လုပ်သူတွေဖြစ်ကြတဲ့မတ်စုမွန်မတ်ဤတန်စင်တို့နဲ့အတူတင်ဆက်ပေးခဲ့တဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်ဒီဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုကျမတို့ VOA ကနေပြီးတော့စနေနေ့အင်္ဂါညတိုင်းမှာတစ်ပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးပါတယ်ရှင် VOA ရဲ့စနေနေ့ညဘက်အစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်ရှင်ဒီနေ့ညဘက်အစီအစဉ်အဆုံးမသတ်ခင်မှာသတင်းအချင်းချုပ်ကိုနန်းလောင်ကကြေညာပေးပါအောင်မယ်ရှင်
American သမ္မတရွေးကောက်ပွဲကျင်းပဖို့ရပ်ပိုင်းလောက်သားကျန်တော့တဲ့အချိန်မှာပဲ Al Qaeda အကြမ်းဖက်သမားတွေတိုက်ခိုက်လာနိုင်နေဆိုတော့အတိအကျမဟုတ်တဲ့ချင်းချောင်းမတွေထွက်ပေါ်လာတာကြောင့် New York, Texas နဲ့ Virginia ပြည်နယ်ကတာဝန်ရှိသူတွေအထူးသတိထားကြဖို့ပအိုဟိုအစိုးရတာဝန်ရှိသူတွေကသတိပေးထားပါတယ်။နောက်ထပ်ရလာတဲ့တဲ့အချက်လက်တွေပေးပို့ကြဖို့ဒေသတွင်းနဲ့ပြည်နယ်အရာရှိတွေကိုတာဝန်ရှိသူတွေကအကြောင်းကြားထားပါတယ်။အတိအကျပြောမထားဘူးဆိုတဲ့ချင်းချောင်းမတွေကိုစီစဉ်နေတယ်လို့ New York ရဲ့အရာရှိတွေကဆိုပါတယ်။တင်းငွေတွေနဲ့ New York မှာကျင်းပမဲ့လူထောင်ထောင်ချီပါဝင်ဆင်နွှဲကြတဲ့နှစ်ပတ်လည်မာရသွန်ပြေပွဲအတွက်လဲတာဝန်ရှိသူတွေဘက်ကကြိုတင်ကောက်ွယ်မှုတွေလှုံ့ဆော်နေပါတယ်။ Virginia နဲ့ Texas ပြည်နယ်အုပ်ချုပ်ရေးမှုတွေကလည်းအခြေအနေကိုစောင့်ကြည့်နေတာပါ။ဒီချိန်မှာတော့သမ္မတလောင်းနှုတ်ဦးဖြစ်တဲ့ Donald Trump ရော Hillary Clinton ကပါရွေးကောက်ပွဲအဆုံးဖြတ်ပေးမယ်လို့ဆိုတဲ့အကြိမ်နဲ့မဲဆွဲရမယ့်ပြည်နယ်တွေကိုအာယုံစိုက်ပြီးတော့မဲဆွဲစည်းရုံးရင်းနေကြပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာအစ္စလမ်ဘာသာကိုဆော်ကားတယ်ဆိုတော့ခရီးယန်ပြည်နယ်အုပ်ချုပ်ရေးမှူးသူကိုဆန္ဒပြရာကနေအကြမ်းဖက်မှုတွေဖြစ်လာခဲ့တဲ့အတွက်အင်ဒိုနီးရှားသမ္မတကသူ့ဩစတြေးလျနိုင်ငံသွားမဲ့ခီးစဉ်ကိုဖျက်လိုက်ပါတယ်။တောက်ကြနေကဖြစ်ခဲ့တဲ့အဲ့ဒီအကြမ်းဖက်မှုအတွင်းလူ100ယောက်သေဆုံးပြီးတော့160ထက်မနည်းသေရရသွားခဲ့ပါတယ်။ထို့အပြင်လူ100ယောက်ကိုရဲကဖမ်းဆီးလိုက်ပါတယ်။လက်ရှိဖြစ်နေတဲ့အခြေအနေရရသမ္မတဝီဒိုဒိုအနေနဲ့အင်ဒိုနီးရှားနိုင်ငံမှာရှိနေဖို့လိုတာကြောင့်သူ့အနေနဲ့ဩစတြေးလျခီးစဉ်ကိုပြန်စီစဉ်သွားမှာဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။ငိုကတော့အင်ဒိုနီးရှားသမ္မတဟာဩစတြေးလျနိုင်ငံကိုတနင်္ဂနွေနေ့မှာတနင်္ဂနွေနေ့ကနေအင်္ဂါနေ့ထိသွားဖို့စီစဉ်ထားတာဖြစ်ပါတယ်ရှင
်။ VOA ရဲ့စနေနေ့ညဘက်ထိတ်တန့်ရောက်နိုင်ငံတကာသတင်းအကျဉ်းချုပ်ကိုနန်းလောင်ကြေညာပေးသွားတာပါ။ဒီညစီစဉ်ထုတ်လွှင့်ရမှုကမတ်စုမွန်နဲ့မတ်ဤတန်စင်တို့ဖြစ်ပြီးအသံဖန်အင်ဂျင်နီယာကတော့ Rush Smith ဖြစ်ပါတယ်။ VOA American တန်ရဲ့တနင်္ဂနွေနေ့မနက်ဖက်စီစဉ်တွေကိုမြန်မာစံတော်ချိန်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 49တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington.